Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်မေလ12ရက်ကြာသပတေးမနေ့ကင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ2440 50နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်ထိတ်တန့်ရောက်သတင်းတွေကိုတင်ပြတဲ့အခါမှာတော့ဒီရုရှားကဥရောပတိုက်ကိုတင်ပို့နေတဲ့ဓာတ်ငွေ့ပိုက်လိုင်းကိုယူကရိန်းနိုင်ငံကပိတ်ပစ်လိုက်ပါတယ်။အစ္စရေးစစ်စင်ရေးအတွင်းမှာသတင်းတော့အသက်ခံရတဲ့ကိစ္စအမေရိကန်နဲ့ကုလသမဂ္ဂတို့ကရှုံချလိုက်ကြပါတယ်။တခါအင်ဒိုနီးရှားရဲ့စားအုံးစီတင်ပို့မှုမရေရာတဲ့အခြေအနေတွေကြောင့်မလေးရှားနိုင်ငံကအခွင့်အသာမှုရရှိနေပါတယ်။ဒီလိုသတင်းအနေနဲ့ဒီစကိုင်းတိုင်းအတွင်းနယ်မြေရှင်းလင်းရေးဖြစ်စဉ်မှာဘလို့အကျိုးသက်ရောက်မှုတွေရှိနေပါလဲ။
ကျွန်တော်တို့ရွာဦးလည်းမကြီးအချက်ပေါင်း100ဒေါ်လောက်ကနေပြခတ်ခဲ့တယ်။ဒီလိုကအလိုအချက်ပေါင်းများစွာပြခတ်ခဲ့ကြတာမှာကျွန်တော်တို့ရွာကို10ရက်နေကြတော့ဒီလိုကဝင်ပြီးတာမှာအင်းင်းမှာကျွန်တော်ရွာမနစ်ရတဲ့အင်းကုန်ကြီးရှိလို့ကြ
။ဒုက္ခရင်ဆိုင်နေရတဲ့ဒေသခံတူဦးပြောပြသွားတာဖြစ်ပါတယ်။တခါ MOU စာချုပ်နဲ့ထိုင်းနိုင်ငံကိုသွားရောက်အလို့လုတ်ကန်နေတဲ့မြန်မာလူသမားတွေရဲ့အခြေအနေကရောဘယ်လိုရှိသလဲဆိုတဲ့သတင်းပေးဖို့ချက်ကိုလည်းတင်ပြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ခင်ဗျာ
။ဥရောပရုရှားကတဘာတံငွေတင်ပို့နေတဲ့လမ်းကြောင်းတစ်ခုကိုပိတ်လိုက်တဲ့အကြောင်းယူကရိန်းကဗိုလ်တပ်နဲ့မှကြင်ကြံလိုက်ပါတယ်။ရုရှားကထောက်ခံအားပေးနေတဲ့ခွဲထွက်ရေးသမားတွေထိန်းချုပ်ထားတဲ့ယူကရိန်းရှေ့ပိုင်းကတဆင့်တင်ပို့မှုတွေကိုကြားဖြတ်ယူလာပါဝင်ရန်သူတွေရဲ့နှောက်ယှက်မှုတွေရှိနေတဲ့အကြောင်းပိတ်လိုက်ရတဲ့အကြောင်းယူကရိန်းတဘာတံငွေတင်ပို့မှုလုပ်ငန်းကပြောဆိုလိုက်တာပါ။နောက်ယောပါကိုရုရှားကတင်ပို့နေတဲ့ဓာတ်ငွေတွေရဲ့၃ပုံတစ်ပုံလောက်ဟာယူကရိန်းကဖျက်ဆီးနေတာဖြစ်ပြီးပိုက်လိုင်းတစ်ခုကိုပိတ်လိုက်ပေမဲ့တခြားနေရာကနေပို့လို့ရနေသေးတဲ့အတွက်လက်တလုံးမှာကြီးကြီးမားမားထိခိုက်မှုတွေမရှိနိုင်ဘူးလို့လည်းခန့်မှန်းကြပါတယ်။ရုရှားဆိုရပိုင်း Gazprom ဆိုင်ကုမ္ပဏီကတော့ဥယောပါကိုယူကရိန်းကနေတဆင့်တင်ပို့နေတဲ့ဓာတ်ငွေပမာဏ25ရာခိုင်နှုန်းကျဆင်းသွားတဲ့အကြောင်းပြီးခဲ့တဲ့ရက်ကပဲကြေညာထားတာပါ။ဥယောပါသမဂ္ဂ EU ကတော့ယူကရိန်းပေါ်ရုရှားရဲ့တရင်းဆက်တစ်ပတ်ကြာကျူးကျော်စစ်ကိုတုံ့ပြန်တဲ့အနေနဲ့ရုရှားစွန့်ရင်ပေါ်အားထားနေရတာတွေကိုရှော့ချနိုင်မဲ့နည်းလမ်းတွေကိုရှာဖွေနေပါတယ်။ဒါပေမဲ့လည်းအဖွဲ့ဝင်28နိုင်ငံကကန့်ကွက်မှုတွေရှိနေပြီးဟန်ဂရီနိုင်ငံကတော့ရုရှားကစွန့်ရင်တင်ပို့မှုတွေကိုဖျက်တောက်လိုက်မယ်ဆိုရင်စီးပွားရေးမှာအထိတ်နာလိမ့်မယ်လို့ပြောဆိုထားပါတယ်။ယူကရိန်းမှာငြိမ်းချမ်းရဖို့လက်တလောဖြစ်နိုင်ခြင်းမရှိတာထင်ရှားပေမဲ့ကုလသမဂ္ဂအနေနဲ့လက်လျှော့မှာမဟုတ်ပဲအတိတ်ပြင်မဲ့တဲ့စစ်ပွဲကိုအဆုံးသတ်နိုင်ရေးဆက်လက်ကြိုးပမ်းသွားမယ်အကြောင်းအတွင်းမှူးချုပ်အန်တိုနီယိုကူတာရက်စ်ကပြောဆိုလိုက်ပါတယ
် It was clear for us that at the present moment there are no immediate chances of a peace agreement or immediate chances for a global ceasefire
ဒီစစ်ပွဲကတက်လုံးဖြစ်နေမှာမဟုတ်ပါဘူးငင်းချင်းဆွေးနွေးရမယ့်အခိုက်အတန့်ကိုရောက်လာပါလိမ့်မယ်ကုလသမဂ္ဂဘရင်းချင်းနိုင်ငံတကာဥပဒေနဲ့ညီပြဿနာကိုဖြေရှာနိုင်မဲ့အခိုက်အတန့်ကိုရောက်လာဖို့လဲမျှော်လင့်ပါတယ်လို့ဩစတေးလျသမ္မတအလက်ဆန်ဒါဗန်ဒါပယ်လန်နဲ့တူဗိုလ်ထုနဲ့ဗီယက်နာမြို့ကသတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂအကြီးအကဲကပြောဆိုလိုက်တာပါလူသက်တွေကိုကယ်တင်နိုင်မှုဘေးလွတ်ရာတိမ်းရှောင်နိုင်မှုနဲ့စာနာမှုအကူအညီတွေပေးနိုင်မှုကုလသမဂ္ဂကအတက်နိုင်ဆုံးကြိုးပမ်းနေကြောင်းလဲအတွင်းရေးမှူးချုပ်ကပြောဆိုထားပါတယ်ကျွန်တော်မြင့်နောက်ဖက်ကန်ဒေသမှာအစ္စရေးစစ်တပ်ရဲ့စစ်စင်ရေးတစ်ခုကိုတရင်ယူနေစဉ်အဂျာစီးရာတရင်တောက်ပြစ်ခတ်တပ်ဖြတ်ခံခဲ့ရတဲ့အပေါ်အမေရိကန်နဲ့ကုလသမဂ္ဂတို့ကပြစ်တင်ရှုတ်ချလိုက်ကြပါတယ်အသက်52နှစ်အရွယ်ပါလက်စတိုင်းအမေရိကန်တရင်တောက်ရှရင်အဘူအကလာဂျင်းနင်းမြို့မှာတရင်ယူနေတော့မီဒီယာသမားအဖြစ်အထင်ရှားဝစ်ဆားထားရင်းနဲ့ပြစ်ခတ်ခံရတာလို့လည်းပြောဆိုကြပါတယ်တရင်တောက်ဒီဆုံးတဲ့အတွက်စိတ်မကောင်းဖြစ်ရကြောင်းနဲ့တပ်ဖြတ်မှုအတွက်အပြင်းထန်ရှုတ်ချကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ net price ကပြောဆိုလိုက်တာပါပြစ်ခတ်မှုကိုစနစ်တကျနဲ့အမြန်ဆုံးစုစမ်းစစ်ဆေးဖို့တာဝန်ရှိသူတွေကိုအရေးယူဖို့လဲတိုက်တွန်းခဲ့ပါတယ်အဂျာစီးရာသတင်းတောက်ဒီဆုံးမှုဟာကဘာတလွားကသတင်းမီဒီယာတွေပေါ်တိုက်ခတ်မှုဖြစ်ကြောင်းလဲပြောဆိုခဲ့တာပါလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကလည်းသတင်းတောက်ဒီဆုံးမှုအတွက်တွန်းလှုပ်မိရဲ့အကြောင်း Twitter ကနေပြောဆိုလိုက်ပါတယ်တပ်ဖြတ်မှုကိုပွင့်လင်းမြင်သာမှုရှိရှိတိကျလွတ်လပ်စွာစုံစမ်းဖော်ထုတ်ဖို့နဲ့ကျူးလွန်သူတွေအပြစ်ပေးမခံရဘဲလွတ်မြောက်နေတာတွေအဆုံးသတ်ဖို့လဲတိုက်တွန်းနေတာပါက ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ယဉ်ကျေးမှုချုပ်ကလည်းဒိန်းတာကိုတတ်ခံရမှုကိုစုံစမ်းဖော်ထုတ်ဖို့တိုက်တွန်းခဲ့ပါတယ်။ပါလက်စတိုင်းသမ္မတမာခမော့အပတ်စ်နဲ့အယ်ဂျာဇီးယားဒိန်းတာနာတို့ကတော့ဒိန်းတာကိုအစ္စရေးတပ်ဖွဲ့တွေကသွေးနဲ့ပျော်ပျော်တင်းတင်းတပ်ဖြတ်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုကြပါတယ်။အစ္စရေးဝန်ကြီးချုပ်နက်ဖတာလီဘန်နက်ကတော့စုံစမ်းစစ်ဆေးမှုတွေမလုပ်ရသေးခင်မှာပါလက်စတိုင်းသမ္မတကအချင်းချင်းမရှိဆွဆွဲပြောဆိုလာတာဖြစ်ကြောင်းတုံ့ပြန်ထားပါတယ်။ဟောင်ကောင်မှာထင်ရှားတဲ့ကက်သလစ်ခရစ်ယာန်ယဟန်မတ်တူးနဲ့ဒီမိုကရေစီရဲ့လှုပ်ရှားသူတယောက်ကိုအမျိုးသားလွတ်မြောက်ရေးဥပဒေနဲ့ရဲတပ်ဖွဲ့ကဖမ်းဆီးခဲ့တဲ့အပေါ်ဗာတီကန်ကျောင်းတော်နဲ့အမေရိကန်ကစိုးရင်ကြောင်းပြောဆိုလိုက်ကြပါတယ်။အသက်60ရွယ်ဂျိုးဆပ်ဇန်ကိုပြည်ပတ်တပ်ဖွဲ့နဲ့ပတ်သက်ဆက်နွယ်မှုဆွဆွဲခြင်းနဲ့ဗိုလ်ထုနေကဖမ်းဆီးလိုက်တာပါ။တရုတ်ပြည်မှာကြီးအစိုးရကိုအပြင်းထန်ဝေဖန်သူတူးလည်းဖြစ်တဲ့ယဟန်အမတ်ဇန်နဲ့ပေါ့ပ်ဆိုတော့ဒနစ်ဟိုရိုးကိုတော့နောက်ပိုင်းမှာအာမခံနဲ့ပြန်လွှတ်ပေးခဲ့ပါတယ်။ဟောင်ကောင်မှာအရက်ပက်လူမှုအတိုင်းဝိုင်းကိုပြားပေးရှင်းလင်းမှုကြိုးပမ်းမှုတွေအတွက်စိတ်နှောက်ယှက်ဖြစ်ရကြောင်းနဲ့သတင်းမီဒီယာဘာသာရေးနဲ့ပညာရှင်အတိုင်းဝိုင်းမှာပုံမှန်လင်းလင်းပြောဆိုသူတွေကိုနှိတ်ကုတ်နေတဲ့အပေါ်စိုးရင်ကြောင်းအမေရိကန်သမ္မတအင်ဂျီရောအမျိုးသားလူမျိုးရေးကောင်စီရဲ့အင်ဒိုပစိဖိတ်ဒေသကြီးကညှိနှိုင်းဆောင်ရည်မှုကတ်ကမ်ဘဲကပြောဆိုခဲ့ပါတယ်။လလစွာထုတ်ဖော်ပြောဆိုသူတွေဝေဖန်သူတွေကိုဖိနှိပ်တဲ့လိုရတွေကိုရပ်ဖို့လဲအင်ဂျီရောလက်ထောက်ပြောခွင့်ရကရင်ရောင်ပြေကပြောဆိုခဲ့တာပါ။ကာရီနန်ဇန်ပန်စီခံရတဲ့အပေါ်စိုးရင်ကြောင့်အခြေအနေကိုအထူးစောင့်ကြည့်နေတဲ့အကြောင်းဗာတီကန်ကျောင်းတော်ပြောခွင့်ရမတ်တီယိုဘရူနီကလည်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ခင်ဗျာ။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 ဟိုင်းဒိုမီတာ40 kHz 8.13 ဟိုင်းဒိုမီတာ51 kHz 5809နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ကဇော်မိုးဇော်ဝါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်အာဆီယံအရှေ့တောင်အာရှနိုင်ငံများအသင်းအနေနဲ့မြန်မာအရေးကိစ္စမှာတန်တမန်ရေးအရာပိုပြီးထဲထဲဝင်ဝင်ပါဝင်ဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုဘက်ကလိုလားတယ်လို့အမေရိကန်အစိုးရရဲ့အင်ဒိုပစိဖိတ်ဒေသပေါင်းစပ်ညှိနှိုင်းရေးမှူးကတ်ကမ်ပယ်ကပြောဆိုသွားပါတယ
် We do want ASEAN to play a more deeply engaged role
မြန်မာပြည်ရဲ့ပတ်သက်ပြီးအရေးကြီးတဲ့တန်တမန်ရေးကိစ္စတွေမှာအာဆီယံအနေနဲ့ထဲထဲဝင်ဝင်ရေးပါတဲ့အခမ်းကဏ္ဍကနေလှုပ်ဆောင်ဖို့ကျွန်တော်တို့အနေနဲ့လိုလားပါတယ်လို့အင်ဒိုပစိဖိတ်ညှိနှိုင်းရေးမှူးကတ်ကမ်ပယ်ကပြောဆိုသွားတာပါမေလ12ရက်နဲ့13ရက်နေ့မှာကျင်းပမဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမှာလဲယူကရိန်းအရေးတရုတ်နိုင်ငံအရေးစတဲ့ကိစ္စတွေနီးတူမြန်မာနိုင်ငံအရေးကိုလည်းဆွေးနွေးကြလိမ့်မယ်လို့ဝါရှင်တန် DC က USIP ကကျင်းပတဲ့ဆွေးနွေးပွဲမှာကတ်ကမ်ပယ်ကပြောဆိုသွားပါတယ်အခုလာမဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာတော့စစ်ကောင်စီဝင်ကြီးတွေကိုဖိတ်ကြားတာမရှိပါဘူးမြန်မာအရေးအာဆီယံဘုံသဘောတူညီချက်တွေကိုမြန်မာနိုင်ငံဘက်ကလိုက်နာဖို့ပြက်ကွက်တာကြောင့်ဆိုပြီးအစင်းမြတ်အစည်းအဝေးတွေမှာမြန်မာနိုင်ငံကိုနိုင်ငံရေးအရာကိုစားပြုမှုခြံလှပ်ထားပါတယ်စစ်ကောင်စီဘက်ကလည်းဒီထိပ်သီးအစည်းအဝေးကိုကိုယ်စားလှယ်တဦးတယောက်မှဆေလွတ်ထားခြင်းမရှိဘူးလို့ပြောပါတယ်တစ်ဖက်မှာတော့မြန်မာအရေးဖြည့်ရှင်းရမှာမြန်မာစစ်ကောင်စီအပြင်ဇာကာလာအမျိုးသားညီညွတ်ရေးအစိုးရကိုလည်းထိစပ်ဖို့လိုမယ်ဆိုတဲ့အယူအဆတွေလည်းရှိနေပါတယ်။ထိပ်သီးအစည်းအဝေးဘက်ကျင်းပနေတဲ့ဂျာတာပရင်းနေနဲ့တောက်ကြနေတွေမှာအာဆီယံနိုင်ငံတွေရဲ့ထိပ်သီးခေါင်းဆောင်တွေနဲ့တဦးချင်းသမရဂျိုးဘိုင်တင်တို့တီးခြားတွေ့ဆုံဖို့ရှိတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကဗုဒ္ဓဟူးနေ့မှာထုတ်ဖော်ပြောဆိုထားပါတယ်။တီရီလင်္ကာနိုင်ငံမှာလူအခွင့်အရေးနဲ့အများပြည်သူလွတ်လပ်ခွင့်တွေကိုလေးစားပေးပြည်သူတွေရဲ့မျှော်လင့်ချက်တွေကိုအစိုးရအနေနဲ့အလေးအနက်ထားနားထောင်ဖို့ပိုဟမ်မင်းကြီးဖရန်စစ်စကဗုဒ္ဓဟူးနေ့မှာတိုက်တွန်းလိုက်ပါတယ်။စီးပွားရေးအခြေအနေစိုးစိုးဝါးဝါကြဆင်းမှုတွေကြောင့်ဆန္ဒပြပွဲတွေဖြစ်နေတဲ့တိရီလင်္ကာနိုင်ငံမှာပြီးခဲ့တဲ့တနင်္လာနေ့ကဆန္ဒပြပြည်သူတွေနဲ့အစိုးရထောက်ခံသူတွေအကြားတိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အတွက်တေးချေဒဏ်ရာရမှုတွေဖြစ်ခဲ့ပါတယ်။လောလောဆယ်တိရီလင်္ကာနိုင်ငံမှာအပြင်မထွက်ရကာဖျူးအမိန့်ထုတ်စားပြီးကိုလံဘိုမြို့တော်မှာစစ်သားတွေကလမ်းတွေပေါ်မှာလုံခြုံရေးကင်းလှည့်နေပါတယ်။အစာအုပ်အူနဲ့ပိုင်ဆိုင်မှုတွေကိုဖျက်ဆီးသူတွေအသက်အန္တရာယ်ပြုတိုက်ခိုက်သူတွေကိုပစ်ဖို့အမိန့်ပေးထားပါတယ်။အားလုံးငြိမ်းငြိမ်းချမ်းချမ်းဖြစ်ရှင်ကြဖို့အကြမ်းဖက်တိုက်ခိုက်မှုတွေမလုပ်ကြဖို့ပုံဟမ်းမင်းကြီးက Twitter စာမျက်နှာကနေတဆင့်မြစ်တာရက်ခံထားပါတယ်။လူဦးရေ22တန်းလောက်ရှိတဲ့တိရီလင်္ကာနိုင်ငံမှာ9တန်းဟာခရီးယန်ကိုးကွယ်သူတွေဖြစ်ပြီးအများစုက Roman Catholic ဘာသာဝင်တွေဖြစ်ပါတယ်။ အင်ဒိုနီးရှားနိုင်ငံရဲ့စားအုံးစီတင်ပို့မှုမူဝါဒမယင်မယားဖြစ်နေတဲ့အတွက်မလေးရှားနိုင်ငံဟာအိန္ဒိယကိုစားအုံးစီတင်ပို့ဖို့အခွင့်အလမ်းတွေပိုရလာတယ်လို့စားအုံးစီလုပ်ငန်းရှင်များကပြောဆိုချပါတယ်။အင်ဒိုနီးရှားဟာကမ္ဘာပေါ်မှာစားအုံးစီအများဆုံးထုတ်လုပ်တင်ပို့တဲ့နိုင်ငံဖြစ်ပြီးအိန္ဒိယဟာစားအုံးစီအများဆုံးဝယ်ယူတင်သွင်းတဲ့နိုင်ငံဖြစ်ပါတယ်။အင်ဒိုနီးရှားမှာစားအုံးစီတင်ပို့မှုအခွန်လျှော့ချခဲ့ပြီးပြီးခဲ့တဲ့လ22ရက်နေ့ကပြပတင်ပို့မှုတွေကိုလည်းကန့်သတ်ပိတ်ပင်ခဲ့ပါတယ်။ဒါကြောင့်အိန္ဒိယကဝယ်ယူသူတွေဟာမလေးရှားအပေါ်မှာပုံမမှီကိုအားထားလာရပါတယ်။မလေးရှားဟာစားအုံးစီဒုတိယအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်ပါတယ်။ဒါပေမဲ့အင်ဒိုနီးရှားထုတ်လုပ်မှုရဲ့ထက်ဝက်နီးပါးတာရှိပါတယ်။2020ခုနှစ်22ခုနှစ်ကုန်သွယ်ရေးနှစ်ပထမ5လအတွင်းမှာအိန္ဒိယကမလေးရှားကနေစားအုံးစီတန်ချိန် 1.4 သန်းတင်သွင်းခဲ့ပြီးအင်ဒိုနီးရှားကနေတန်ချိန် 9,800 ကျော်ပဲတင်သွင်းခဲ့ပါတယ်။ဩစတြေးလျနိုင်ငံအနီးပင်လယ်ရေအောက်တန်တာကြောက်ခက်ပင်တွေဟာအဖူချိန်ကြောင့်နောက်ထပ်တစ်ချိန်အစုလိုက်အပြုံလိုက်အယောင်တွေပျောက်ပြီးအဖြူရောင်အဖြစ်ပြောင်းကုန်ကြတယ်လို့အစိုးရသိပ္ပံပညာရှင်တွေကပြောဆိုပါတယ်။ရှည်လျားတဲ့နွေရာသီအဖူချိန်ကြောင့်ကမ္ဘာအကြီးဆုံးတန်တာကြောက်ခက်တန်းရှိရာနေရာမှာ90ရာခိုင်နှုန်းကျော်ဟာအယောင်တွေပျောက်ကုန်ကြတယ်လို့အင်္ဂါနေ့ကထုတ်ပြန်ခဲ့တဲ့နှစ်ပတ်လည်အစီရင်ခံစာမှာ Great Barrier Reef အနဝါဥယျာဉ်တာဝန်ရှိသူတွေကပြောဆိုပါတယ်။အခုလိုအယောင်တွေပျောက်သွားတာဟာပင်လယ်သမုဒ္ဒရာရေပြင်အချိန်ကြာမြင့်စွာပူနေနေတဲ့အတွက်တန်တာကြောက်ခတ်တွေရဲ့စွမ်းအင်နဲ့အယောင်တွေကိုဖြစ်စေတဲ့ဓာတ်ပေါင်းတွေပျက်စီးသွားတာကြောင့်လို့ဆိုပါတယ်။တန်တာကြောက်ခတ်တွေဟာအယောင်တွေပြန်ရှိလာနိုင်ပါတယ်။အဲ့ဒီအတွက်အချိန်တစ်နှစ်လောက်တော့ကြာတတ်ပါတယ်။ဒါပေမဲ့ပင်လယ်ရေပြင်ရဲ့အပူချိန်ပုံမှန်အတိုင်းပြန်ဖြစ်မလာဘူးဆိုရင်တော့ဒီကြောက်ခတ်တွေဟာတည်ဆုံသွားနိုင်ပါတယ်။ Direct from Washington, The Voice of
America, VOA. ကျွန်တော်ပြည်နေမနေ့ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစုံမိုးကျော်တို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်သတင်းပတ်စင်ကဏ္ဍတွေမတင်ဆက်ခင်မှာသတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အရင်ဦးဆုံးတော့သခိုင်းတိုင်းတွေကနင်းမြေရှင်းလင်းရေးနဲ့တိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းတွေကိုပြောပြချင်ပါတယ်။သခိုင်းတိုင်းကလေးမျိုးနယ်တောင်ပိုင်းဒေသရေရှင်ရွာတဝိုက်မှာဆိုရင်မေလ၈ရက်ကနေ၁၀ရက်နေ့ထိ၃ရက်ဆက်တိုက်ဆိုသလိုစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်နေပါတယ်။ဒီလိုတိုက်ပွဲဖြစ်ပွားပြီးတဲ့နောက်စစ်တပ်တွေကအင်ဂျီ300ကျော်လောက်ရှိတဲ့ရေရှင်ရွာထဲဝင်လာပြီးနေအိမ်တွေအကုန်လုံးမီးရှို့ဖျက်ဆီးသွားခဲ့တယ်လို့ရွာကန်တွေက VOA ကိုပြောဆိုပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့မတ်ဆုမွန်ပြောပြမှာဖြစ်ပါတယ်ဗျာ
။စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းရေရှင်ကျေးရွာတဝိုက်စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ကြားမေလ၈ရက်နေ့ကနေ၁၀ရက်နေ့အထိ၃ရက်ဆက်တိုက်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်ပွားခဲ့တဲ့အချိန်မှာကျေးရွာလူနေအိမ်တွေကိုလက်နက်ကြီးတွေကျရောက်ခဲ့တယ်လို့ဒေသခံပြည်သူတွေကပြောပါတယ်။အဲဒီနောက်မှာတော့စစ်ကောင်စီတပ်တွေဟာအင်ဂျီ300ကျော်လောက်ရှိတဲ့ရေရှင်ကျေးရွာတွေကိုပစ်ခတ်ဝင်ရောက်လာပြီးနေအိမ်တွေအကုန်လုံးကိုမီးရှို့ဖျက်ဆီးသွားတယ်လို့ရေရှင်ရွာခံကိုမောင်စိုးက VOA ကိုပြောပါတယ်
။ရှိရနေရာလဲကျွန်တော်ရွာဦးလက်နက်ကြီးအချက်ပေါင်း100ကျော်လောက်ကနေပစ်ခတ်ခဲ့တယ်။ဒါအိမ်မှာ6ရက်နေကြာလဲပဲဒီလိုကအလိုအချက်ပေါင်းများစွာပစ်ခတ်ခဲ့ပြီးတာမှာကျွန်တော်တို့ရွာကိုဒီဆယ်ရက်ကြာတော့ဒီလိုကဝင်ပြီးတာမှာဒီနေ့မှာကျွန်တော်ရွာမနေ့ကကြာဒီကုန်ကြီးရှိလို့ကြခွေးလည်းမဆက်သေးဘူးကြာရှုပ်နေနေတယ်ကျွန်တော်ရွာမှာတော့အကုန်လုံးဒေအိမ်မှမကြံတော့ဘူးလေပေါ့နော်ဒေအိမ်မှမကြံတော့ဘူးပေါ့အိမ်ကြီးကကျွန်တော်တို့ရေရှင်က300ကျော်လောက်
ဒီနေ့မေလ17ရက်နေ့နေ့ခင်းပိုင်းအထိစစ်တပ်ကရေရှင်ကျေးရွာထဲမှာတပ်ဆွဲနေရယူထားပါတယ်။တိုက်ပွဲကြောင့်ရေရှင်ကျေးရွာ၊လေကြားကျေးရွာ၊ကုတ်ကူကျေးရွာ၊ရှားတော်ကျေးရွာ၊နွားကျေးရွာစတဲ့ပတ်ဝန်းကျင်ကျေးရွာကဒေသခံ9000လောက်ဟာအိုးပြစ်အိမ်ပြစ်နဲ့ဘေးလွရာကိုတိမ်းရှောင်ပြေးလွှာနေကြရတယ်လို့ပြောပါတယ်။တောတောင်တွေထဲမှာပုန်းခိုနေရတဲ့အတွက်စာရေးတော်ရေးအပြင်ကျမ်းမာရေးပြဿနာတွေနဲ့ပါကြုံတွေ့နေရတယ်လို့ရေရှင်ရွာစစ်ပြေးဒုက္ခသည်တူကပြောပါရတယ်
။လက်လက်ကြီးကြီးကအဲ့လိုမဖြစ်ဘူးဆိုတော့ဆက်နေတော့မှာပဲဆဲဆောက်ပြီးတော့အဲ့လိုကြီးကြအဲ့ဒါစာရေးတော်ရေးအဲ့ဒီမပြေတော့ဟိုကရေလဲဆိုရေလဲခက်ခဲတယ်။မိုးရပြီးဆိုအပြည့်အတိုင်းပဲဟိုကလုံးဝအဆင်မပြေဘူး။တော်တယ်မနီယာဆိုတော့ဟိုရေမပြတ်မှာတော့မတို့လေအဲ့လိုမျိုးအမြန်ဝမ်းကျော်ဖြစ်တဲ့တော့တဲလိုက်တည်းအဲ့လိုမျိုးလည်းရှိရမှာ။
ပြီးခဲ့တဲ့2021ခုနှစ်စက်တင်ဘာလတုန်းကလည်းတိုက်ပွဲတွေဖြစ်လို့အဲ့ဒီဒေသခံတွေဟာစစ်ပြေးရှောင်ခဲ့ရဖို့ပါတယ်အခြေအနေတည်ငြိမ်လို့သူတို့နေရက်ကိုပြန်လာကြတာပါဒါပေမဲ့စစ်တပ်ကရွာကိုပြန်ဝင်လာတဲ့အချိန်တိုင်းမကြမကြာထွက်ပြေးနေရပြီးအခုတစ်ခေါက်မှာတော့နေအိမ်တွေမီးရှို့ခံရပြီးတိမ်းရှောင်ခဲ့ကြရတယ်လို့ဆိုပါတယ် ဧပြီလ28ရက်နေ့ကနေအခုမေလ17ရက်နေ့အထိ10ရက်ကျော်ကြာကာလအတွင်းမှာအနီးပတ်ဝန်းကျင်ကကျေးရွာ4ရွာခံမန်းအင်ဂျီ1000ကျော်ဟာမီးလောင်ပြကျသွားတယ်လို့နေအိမ်တွေမီးလောင်တဲ့အခြေအနေကိုလိုက်လံကြည့်ရှုခဲ့တဲ့ဒေသခံပြည်သူတို့က VOA ကိုပြောပါတယ်
ဒီမိရှုခံရတာရောအရှင်စေးရဲ့တင်သားရေရှားဖို့ရေပေါ့နော်ဒီဂရင်းနဲ့တောင်ပိုင်းတင်သားအုပ်စုမှာပေါ့အရှင်စေးကတော့အင်ချီခမန့်ချီပေါ့သူတို့အတိအကျဆင်းရင်တော့မကောက်ကြတယ်ဘူးကျွန်တော်ဒီအင်ချီ600ခန့်ပေါ့တင်သားကတော့ရှင်လုံးဒါပြီးရှားဖို့က116လုံးပေါ့စုစုပေါင်းဆိုရင်တော့ကျွန်တော်924လုံးလောက်သွားတယ်ဗျဒီချီကြတော့ကျွန်တော်ခမန့်ချီသူတို့လမ်းမေးထားတာကျွန်တော် 350 လို့ပြောရတယ်ဒီရွာအနေထားကတော့ထောက်ကဲသွားတော့ပေါ့ဗျာဒီလုံးဝပြကျသွားတဲ့အနေထားပေါ့ကွချားစီပေါ့ဗျာကွချားစီကျန်းနေခဲ့တော့ပုံစိုက်တွေကတော့အကုန်ပြိုတဲ့ဟာလည်းပြိုတယ်ဒါပြီးအင်ဂျင်လေးတွေကကျန်တဲ့ဟာလည်းကျန်တယ်မကျန်တဲ့ဟာတော့မကျန်ဘူးပေါ့ဒါပေမဲ့မြှားတော့အပြင်ကတော့မကျန်တဲ့ဟာများတယ
်မေလာပထမပတ်တုန်းကကလေးမြို့နယ်တောင်ပိုင်းအရှေ့စီးကျေးရွာမှာစစ်ကောင်စီတပ်တွေမိုင်းဆွဲတိုက်ခိုက်ခံရတာနဲ့ရှားဖို့ကျေးရွာဘက်တိုက်ပွဲဖြစ်ခဲ့တဲ့အခြေအနေတွေကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအတိအပြုပြောထားပေမဲ့နေအိမ်တွေမီးလောင်ကျွမ်းတာတော့မရှိဘူးဆိုပြီးညင်းဆိုထားပါတယ်ဒါပေမဲ့ဒေသခံတွေကတော့ကျေးရွာနေအိမ်တွေမီးလောင်ပြကျခဲ့တယ်လို့အသေးချာပြောဆိုထားပါတယ်အရှေ့စီးကျေးရွာကနေအိမ်မီးလောင်သွားတဲ့စစ်ပြေးဒုက္ခတဲ့တူကတော့အင်ဂျီယာမဲ့ဘဝနဲ့တောတောင်တွေထဲမှာပုန်းခိုနေရပြီးဆင်းရဲဒုက္ခတွေမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေရတယ်လို့အခုလိုပြောပါတယ
်ပြီးခဲ့တာကိုစသားတွေစုတာပါလေးနဲ့အင်ဂျီယာမရှိလို့ဘနာပါနေရမရှိလို့ပုံလုံးခွဲချက်ပါလည်းမရှိမီးလောင်နေဆိုနေရမရှိတော့တဲမှာနေကြရတယ်ဘာမှမကြံဘူးပြီးခုစားလိုက်တာပဲပဲလေးပြုတ်စားလိုက်နေခက်ခဲတာတော့ခက်ခဲတာပါဆင်းရဲဒုက္ခတော့မပြောနဲ့တော့လေးရဲ့အကြီးကမပြောနဲ့တော့အလေးရဲ့ဘဝဒီဆုံးမဟာတော့ပြောနေတော့ဒီအိုးဒီဘဝဒီနေရာမရှိစားမရှိဘဝရောက်ခပါရဲ့
တိုက်ပွဲတွေကြာပြေးလွားတိမ်းရှောင်နေရတဲ့စစ်ဘေးဒုက္ခတွေဟာတောတောင်နေထဲမှာပဲမိုးကဖြင့်တဲ့တွေတူပြီးဖြစ်တယ်လို့နေထိုင်စားတောက်နေရပါတယ်စစ်ဘေးဒုက္ခတွေဟာမိုးကတဲလေးတွေနဲ့မိုးရင်းကာလမှာလည်းမိုးလေမလုံးတာလေပြင်းတိုက်ခတ်မှုကြောင့်နေထိုင်အိပ်စက်ဖို့ရအခက်အခဲဖြစ်နေကြရပါတယ်စကိုင်းတိုင်းတွင်းတိုက်ပွဲတွေကြောင့်ဒေသခံကြီးရွာသားအများပြားဟာအခုခါမှာတော့စစ်ဘေးဒုက္ခတွေဖြစ်နေကြပြီးတွားရေးလာရေးနဲ့ဒေသတွင်းအခြေအနေတွေကြောင့်အကူအညီတွေမရရှိနိုင်ပဲဖြစ်နေကြပါတယ်ရှင
်မဆုမွန်ပြောပြသွားတော့ပါခင်ဗျာစကိုင်းတိုင်းတွေကဝဲလဲမြို့နယ်ဒီကြေးရွာတွေနဲ့ရင်းမပင်မြို့နယ်ကကြေးရွာတွေကိုစစ်ကောင်စီတပ်တွေကဆက်လက်ပြီးတော့နေမြေရှင်းလင်းရေးတွေလုပ်နေပါတယ်ဝဲလဲမြို့နယ်ပလဲတဲ့ကြေးရွာနီးကဒီနတ်တောင်နဂါပြည်သူ့ကာကွယ်ရေးအဖွဲ့ရဲ့တပ်ခွဲစခန်းတစ်ခုကိုစစ်ကောင်စီတပ်တွေကအင်အား200ဝန်းကျင်နဲ့ဝင်ရောက်စီးနှင်းပြီးမီးရှို့တာကြောင့်အဖွဲ့ဝင်တွေတပ်ဆုတ်ခွာသွားရပြီးရှောင်နေရတယ်လို့နတ်တောင်နဂါကာကွယ်ရေးအဖွဲ့ကပြောပါတယ်ဒီလိုနယ်မြေရှင်းလင်းရေးဖြစ်စဉ်အတွင်းမှာမီးရှို့တာတွေပြုလုပ်တဲ့အတွက်ကြောင့်မလို့ရွာသားတွေလည်းထွက်ပြေးတိမ်းရှောင်နေရပါတယ်။ရန်ကုန်ကပြည်ပလာတဲ့ဒီသတင်းကိုတော့ကုခင်မောင်စိုးမင်းပြောပြပေးပါအောင်ခင်ဗျာ
။စကိုင်းတိုင်းဝက်လက်မြို့နယ်တဲကကြေးရွာတွေကိုစစ်ကောင်စီတပ်တွေကတရွာဝင်တရွာထွက်နယ်မြေရှင်းလင်းရေးတွေလုပ်နေတာကြောင့်ဒေသခံပြည်သူကာကွယ်ရေး PDF အဖွဲ့တွေနဲ့ထိတွေ့တိုက်ပွဲတွေရှိနေကြသလိုကြေးရွာတွေကလည်းမီးရှို့ခံရတာကြောင့်ကြေးရွာသားတွေထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်။မေလ17ရက်နေ့မှာတော့စစ်ကောင်စီတပ်တွေဟာနတ်တောင်နဂါပြည်သူ့ကာကွယ်ရေး PDF အဖွဲ့ရဲ့တပ်စခန်းတစ်ခုကိုဝင်ရောက်စီးနှင်းသိမ်းယူခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးက VOA ကိုပြောပါတယ်
။နောက်စခန်းကိုလက်နက်ကြီးနဲ့ထုတ်လေဗျာ။အင်အားလည်းများတော့ဟိုလည်းလွတ်ရပဲကတ်နိုင်တော့တာဗျာ။ကျွန်တော်စခန်းနဲ့နီးရာတဲတွေမှန်တယ်များအကုန်လုံးကိုလည်းမီးရှို့သွားတယ်ဗျာ။ကျွန်တော်စခန်းလည်းမီးရှို့သွားတယ်။ကျွန်တော်တို့နတ်တောင်စခန်းကတော့ယာပြပါပြီ။
ပြည်သူ့ကာကွယ်ရေး PDF အဖွဲ့တွေစုခွာပြီးမိုင်းပေါက်ခွဲတိုက်ခိုက်ခဲ့တာကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တချို့ထိခိုက်မှုရှိနိုင်တယ်လို့နတ်တောင်နဂါပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တဦးပြောပါတယ်။နောက်ထပ်ရောက်လာတဲ့စစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးစစ်ကြောင်းကြောင့်ဝက်လက်မျိုးနယ်တဲကကျေးရွာ၅ရွာကခမန်းလူဦးရေ4000နီးပါးဟာထပ်ပြီးတိမ်းရှောင်ကြရတယ်လို့ဒေသခံတဦးကပြောပါတယ်
။ရွာတဲကိုစစ်ကြောင်းက150လောက်ထိုးတာလေ။အဲ့တော့လာတော့သတင်းပို့ကြတာပေါ့ဗျာအဲ့ဒီမှာအကုန်လုံးလူကြီးလူငယ်အကုန်လုံးမကြမ်းမာတဲ့လူတွေရောဘုန်းကြီးတွေရောဒုက္ခိတတွေရောအကုန်လုံးရွာကနေတဲထုတ်သွားလိုက်ပါဖုံးဖို့ပလဲတွေအဲ့ဒီတကအဲ့မကြီးတုံးနေလို့အကုန်လုံးကြာကြပါတယ်နှောင်ဖြစ်သွားတယ်အဲ့ရတဲ့စစ်ကြောင်းထိုးလာတဲ့အခါကအခုကျွန်တော်တို့ဆွေချင်းခွေးပင်ကိုတဲကျုံကန်ကြီးတော့မပီအိုးအကုန်လုံးအဲ့ဒါဆစ်ဆောင်နေရွာမှာတယောက်မှမရှိရတော့
ဘူး။ဝက်လက်မြို့နယ်တဲကစစ်ဆောင်တွေဟာလက်ရှိရာသီဥတုတန်းကြောင့်ဝမ်းယောဂါနဲ့ဖျားနာတာတွေရှိကြတယ်လို့စစ်ဆောင်တွေကပြောပါတယ်။တော်ကြီးရွာကိုလည်းအခုမေလ17ရက်မနေ့7နာရီခွဲလောက်ကစစ်ကောင်စီတပ်ကဝင်ရောက်နယ်မြေရှင်းလင်းတာကြောင့်အိမ်တချို့မီးလောင်သွားတယ်လို့ဒေသခံတဦးကပြောပါတယ
်။မနေ့7နာရီကျော်7နာရီခွဲလောက်ဖြစ်တာပေါ့နော်။ ရှိတော်မူဒီလိုကနေပြီးတော့ဘုရားရွာတဲ့ကိုဟိုအနေနဲ့ကြောက်ရမှာပေါ့နော်ဘုရားရွာတဲ့နေမှာဆင်းဘုရားရွာကိုဝင်ပြီးတော့ယုတ်ရက်ပြစ်ခတ်သွားတာပေါ့နော်ယုတ်ရက်ပြစ်ခတ်ပြီးတော့ယုတ်ရက်ပြီးရှုသွားတာအင်းကြီးဆယ်လုံးလောက်ပါသွားအဲ့ဒီပင်ဆယ်လုံးပါသွားတဲ့အချိန်မှာအပြစ်နဲ့ဒီလိုကြောက်တဲ့ပြစ်ခတ်ခံနေပေါ့လေ
ဝဲလက်မြို့နယ်နဲ့ရမပင်မြို့နယ်တဲကကြေးရွာတချို့အခုလိုမီးရှို့ဖျက်ဆီးခံရတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူး။ဒါပေမဲ့စကိုင်းတိုင်းအတွင်းနေရာတချို့မှာ PDF ပြည်သူ့ကာကွယ်ရေးအဖွဲ့တွေဟာကြေးရွာတွေအကြမ်းဖက်လုပ်ရက်တွေဆောင်ရွက်တာကြောင့်နယ်မြေရှင်းလင်းမှုတွေလုပ်နေတယ်ဆိုတာကိုတော့မကြာခဏသတင်းထုတ်ပြန်ပါတယ်။လက်ရှိအဖြစ်ရင်းမပင်မြို့နယ်တဲကကြေးရွာတွေမှာစစ်ကောင်စီတပ်တွေရဲ့နယ်မြေရှင်းလင်းမှုတွေကြောင့်ထောင်ထဲချီတဲ့ဒေသခံတွေစစ်ရှောင်နေကြရတာဟာနှစ်လကျော်လောက်ရှိနေပါပြီ။သူတို့တွေဟာစားတောက်ရေးအခက်အခဲဖြစ်နေကြသလိုကျန်းမာရေးလည်းမကောင်းကြဘူးလို့ဒေသခံတဦးကပြောပါတယ်
။ဟောငကူကနေစစ်ရှောင်လာတဲ့ရွာတွေနှစ်လနဲ့၁၉ရက်ရှိပြီးတော့တယောက်မှမပြောင်းနိုင်ဘူးရွာတွေက။အခုမြင်ရပါဘူး။အခုအစည်းအဝေးကလည်းဆက်ပြီးအောင်လာဒေသခံကြတာ။စစ်ဆောင်တွေလုံးလုံးတွေကတော့ဘာကောင်းဝင်နေတယ်လူကမှစနေရည်တော့ရမှာပဲနေရတာပဲ။ဟိုကျမကြီးလည်းပဲဒါမကောင်းတဲ့လူတွေမကောင်းကြဘူးပေါ့ဗျာ
။မြန်မာနိုင်ငံအတွင်းပြည်ပကတွေကြောင့်အိုးပြစ်အိမ်ပြစ်စစ်ပြေးဒုက္ခတွေတွေများပြားရှိတာကြောင့်အာဆီယံအသင်းအနေနဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့ဆောင်ရွက်နေရမှာကနအူးနယ်မြေတတ်မှတ်ချက်ထဲမှာစကိုင်းတိုင်းဒေသလည်းပါဝင်ပါတယ်။ဒါပေမဲ့လည်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေအကြားတိုက်ပွဲတွေရှိနေတာကြောင့်ဘယ်လိုပုံစံနဲ့ထိထိရောက်ရောက်ကူညီမလဲဆိုတာတော့ရေးရရာရာမသိရသေးပါဘူး။စကိုင်းတိုင်းအတွင်းမုံရွာစကိုင်းရွှေဘုံနဲ့ကလေးမြို့ကလွဲလို့ကျန်တဲ့မြို့နယ်တိုင်းမှာစစ်ကောင်စီကအင်တာနက်ဆက်သွယ်မှုပါဖြတ်တောက်ထားသလိုဖုန်းဆက်သွယ်ရေးအတွက်လည်းခက်ခဲနေကြပါတယ်ခင်ဗျာ
။ကုကမောင်ဆိုမင်းပြောပြသွားတာပါခင်ဗျာ။ထိုင်းနိုင်ငံမှာ MOU စာချုပ်နဲ့အလုပ်သွားလုပ်ကြတဲ့မြန်မာအလို့သမားတွေအကြောင်းကိုမတင်ပြခင်အခုတော့ဒီစာအုံးစီဈေးကွက်အခြေအနေကိုလည်းကြည့်ရအောင်ပါ။စောင်းအောင်စီတူလောင်ကန်ဒီတဲကစီလက်ကြံတန်ချိန်2000နီးပါးကိုထုတ်ရောင်းပေးတာမလို့ပဲလက်ရှိပမာဏအတိုင်းပဲဆက်လက်ထားရှိရမယ်လို့စီဝါကူတန်ဝန်ကြီးဌာနကမြန်မာနိုင်ငံစီလုပ်ငန်းရှင်များအသင်းကိုညွှန်ကြားလိုက်ပါတယ်ဒီထုတ်ပြန်ချက်ကြောင့်စောင်းအောင်စီကိုလက်လီလက်ကားရောင်းချနေတဲ့ဈေးကွက်မှာလှုပ်ခတ်မှုတွေရှိသွားပြီးအခုဆိုရင်အယောင်းပိတ်ထားတဲ့စီပွဲယုံနေတောင်ရှိလာပါတယ်ရန်ဝါပေးဖို့တဲ့ဒီသတင်းကိုကိုရဲမွန်ပြောပြပေးပါဦးခင်ဗျာ
စောင်းစီလက်ကျန်တန်ချိန်ပေါင်း 18,000 ကျော်ကိုထုတ်မြောင်းရဘူးဆိုတဲ့စီဝါကူတန်းရဲ့ညွှန်ကြားချက်ကိုစီလုံငန်းရှင်များအသင်းကမေလ10ရက်နေ့နေဆွဲနဲ့ဗုဒ္ဓဟူးနေ့မှာထုတ်ပြန်လိုက်ပါတယ်။ဒီထုတ်ပြန်ချက်ထွက်လာပြီးတဲ့နောက်မှာဈေးကွက်ထဲမှာပွဲရုံတချို့ကစောင်းစီအယောင်ကိုယာယီပိတ်လိုက်ပြီးအခြေအနေကိုစောင့်ကြည့်နေကြပါတယ်။စီလက်ကားဖြန့်ဖြူတဲ့ရန်ကုန်ကလုပ်ငန်းရှင်တချို့ကတော့ဒီရက်ပိုင်းမှာဈေးတွေထက်သက်အောင်မလားဆိုတာကိုတတ်အံ့မပြောနိုင်လို့အယောင်ပိတ်ထားကြတာလို့ပြောပါတယ်။ဘရင်အောင်ပွဲရုံကစီလုံငန်းရှင်တို့ကတော့သူတို့အနေနဲ့ဆောင်စီတင်နေတဲ့ကုမ္ပဏီကြီးတွေစီကနေခွဲရမ်းနဲ့ရဖို့တော့မလွယ်တော့တဲ့အခြေအနေကိုရောက်သွားနိုင်တယ်လို့ VOA ကိုပြောပါတယ်
။သူထုံးနေတာပေါ့နော်။နောက်ခွဲရမ်းနေဒီမိတာကိုစီရခင်တော့မလဲမနိုင်အောင်ဖြစ်နေတာပေါ့။အရင်ကတည်းကစတီပါလောက်ကျောင်းနေစင်ပေါ့ဒါအခုကစတီပါလောက်တည်းခွဲရမ်းနေအသေးနဲ့ပေါ့။အဲ့လိုရောဖြစ်နေတာပေါ့။ကွန်ပျူတာမှတ်ပြရတာပေါ့။အရင်ကတော့အချိန်ခေါ်တဲ့အခါကျတော့တမုံလို့တဲ့မုံလို့ဆိုရင်လည်းချက်လုံးချက်လုံးတော့ကြောင်းပြတယ်ပေါ့။အခုကိုလို့ဆိုရင်မကြောင်းပြတဲ့လူသားမျိုးရှိမှာပေါ့ကွန်ပျူတာ
တကယ်တော့ဒီကြေညာချက်မထွက်လာခင်တပတ်လောက်အလိုကလေးကစီတင်သွင်းတဲ့ကုမ္ပဏီတွေကိုတိုင်းစောင်းစီအယံကိုပိတ်ထားကြပြီးနှီးစက်ရဖောက်တယ်တွေကိုပဲတိုးတိုးတိတ်တိတ်ရောင်းချနေကြတယ်လို့မန္တလေးကစီပွဲုံတစ်ခုက VOA ကိုပြောပါတယ်။ဒါကြောင့်လက်လီဈေးကွက်မှာစောင်းစီဈေးတွေကအမျိုးမျိုးဖြစ်နေကြတယ်လို့သူကပဲပြောပါတယ
်။အများအားစားပြီးလေးဖွင့်ပေးနေတဲ့လက်ကားတိုင်းကြီးရ။ဒါကြီးလေလို့နေလို့ရှိရင်မဖွင့်သေးဘူးလို့ရောင်းကြည့်သေးဘူးလို့ပြောနေ။ကိုတရားဝင်လူကြီးဖွင့်ကြပါဗျ။အပွင့်ပြီးတော့ကိုတို့ရန်ကုန်ပြည်နယ်တော်မှာမန္တလေးဘူးကမှာလည်းအဲ့လိုစီရလည်းပြက်မှာပဲလေအရန်စီလည်းမထုတ်ရတော့အဲ့တော့မြေပဲလီတို့တန်းလီတို့အာကိုရမဲ့သဘောဖြစ်သွားတာ
ပြည်တွင်းထုတ်ပဲစီနှမ်းစီတွေကတော့ကုန်ချမ်းဈေးကြီးတဲ့အတွက်တပိတ်တာကိုချက်တပေါင်းလောက်ရှိနေပါတယ်2021ဖေဖော်ဝါရီလဇန်စစ်သက်အာဏာသိမ်းပြီးရပ်ပိုင်းအတွင်းမှာစောင်းစီဈေးနှုန်းကတပိတ်တာကိုချက်တထောင်လောက်တက်သွားတယ်လို့ဗဟိုစိန်အင်းအဖွဲ့ရဲ့အချက်လက်ကိုကိုးကားပြီးစီဝါကူတန်းဌာနကထုတ်ပြန်ထားပါတယ်စစ်ကောင်စီကစောင်းစီတပိတ်တာကို6000ကျပ်နဲ့ရောင်းချခိုင်းထားပေမဲ့ဈေးကွက်ထဲမှာတော့တပိတ်တာကိုကျပ် 9000 အထက်မှာရှိနေပါတယ်ကမ္ဘာစောင်းစီဈေးကွက်ရဲ့35ရာခိုင်နှုန်းကိုရယူထားတဲ့အင်ဒိုနီးရှားနိုင်ငံမှာပြည်တွင်းစောင်းစီပြက်လက်လာတဲ့အတွက်ဧပြီလကုန်ပိုင်းကစပြီးနိုင်ငံတကာကိုစီတင်ပို့တာရပ်လိုက်ပါတယ်ဒါကြောင့်မြန်မာနိုင်ငံအပါအဝင်စောင်းစီကိုအဓိကမှားယူတင်သွင်းနေရတဲ့နိုင်ငံအများအပြားလဲစီရဖို့အခက်အခဲကြုံနေပြီးဈေးနှုန်းတွေလည်းအဆမပြေတက်လာတဲ့အခြေအနေကိုရင်ဆိုင်နေကြရပါတယ်ခင်ဗျာ
ကိုရဲမွန်ဖြစ်ပါရယ်ခင်ဗျာ VOA ရဲ့ဂျာတာပရင်းနေမနေခင်အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်အခုတခါနားဆင်ရမှာကဒီထိုင်းမြန်မာနှစ်နိုင်ငံသဘောတူစာချုပ် MOU အရမြန်မာလူသမား600လောက်ကိုဒီနှစ်ရက်အတွင်းမှာမြဝတီမဲဆောက်ချစ်ကြည်ရေးတရားကနေတဆင့်ထိုင်းနိုင်ငံဘက်ကိုခေါ်ယူခဲ့ပါတယ်အခုလိုနှစ်နိုင်ငံသဘောတူစာချုပ်နဲ့တရားဝင်ခေါ်ယူပေမဲ့ပြီးခဲ့တဲ့နှစ်တွေတုန်းကလို့ MOU စာချုပ်နဲ့လာတဲ့လူသားတွေရင်ဆိုင်ရတယ်လို့မျိုးအလုပ်ကိုင်မရှိတာလုပ်ငန်း권မတူတာနေရက်ပြန်ပို့ခံရတာလှုပ်အားကနည်းနေတာလူကုန်ကူးခံရတာစတာတွေကြုံရနိုင်တာကိုအလို့သမားကြီးဆောင်ရွက်သူတွေကစိုးရိမ်နေကြပါတယ်ဒီအကြောင်းထိုင်းနယ်စပ်က VOA သတင်းတောက်မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
ကိုဗစ်ကပ်ဘေးကာလအခြေအနေတွေကြောင့်နှစ်နှစ်ကြာရပ်ဆိုင်းထားတဲ့ MOU အလို့သမားခေါ်ယူတဲ့လုပ်ငန်းစဉ်ကိုထိုင်းနဲ့မြန်မာတာဝန်ရှိသူတွေဘက်ကပြန်ဆခဲ့ပါတယ်ဒီအတွက်မေလ10ရက်နေ့နဲ့7ရက်နေ့တွေမှာမြန်မာအလို့သမား600လောက်ဟာထိုင်းဘက်ကိုရောက်ရှိလာတဲ့ဆိုပြီးအလို့သမားရေးလှုပ်ရှားဆောင်ရွက်နေတဲ့ရောင်ကြီးဦးအလို့သမားအဖွဲ့ကအလို့သမားရေးလှုပ်ရှားသူဦးမိုးကျော်ကပြောပါတယ
်ဒီနေ့မှလည်းခမ်းမြန်မာနယ်စပ်ကနေပြီးတော့ကျတော့ MOU လုပ်သားတွေ300နဲ့တူလက်ခံသိနေတယ်ဆိုပြီးတော့ဗာဒီဝန်လာတွေရှိတယ်ဝန်ရောက်တာတွေရှိတယ်ဒီမနေ့တော့ကျတော့188ရောက်ပေါ့နော်
အခုလာကြတဲ့ MOU အလုပ်သမားတွေဟာကုန်ကြစည်းိမ်နှစ်ဆလောက်ပြီးပြီးလာခဲ့ကြရတယ်လို့လည်းဦးမိုးကျော်ကဆိုပါတယ်
။အရင်တော့ရှိတယ် MOU စိတ်ကတင်သွင်းတဲ့ကုန်ကြစည်းိမ်တွေတဲ့နှစ်ဖက်ပေါ်ထိုင်းရောမြန်မာရောမှာနှစ်ဆလောက်ကြီးမြင့်နေတဲ့ဈေးနှုန်းနဲ့ဝင်ရောက်လာတာကိုကျွန်တော်တို့ဒါသာစုံစမ်းသိရှိရတယ်ပေါ့နော်မြန်မာလူသားတွေကညီဝန်ဆောင်ကမြန်မာပြည်ဘက်ကဆိုရင်3000နဲ့ထိုင်းဝန်ဆောင်က9400တဲ့ပေါ့နှစ်ဆလောက်ကြီးမြင့်သွားတယ်ဗီဇာကြီးရတယ်အရင်တော့900နေပြီးတော့ဘက်ကနေပြီးတော့ထောက်ပို့ရပေါ့နော်ဗီဇာကြီးရတယ်ပို့ပြီးချိမြင့်တာတွေရှိတယ်မြေပြင်မှာပွဲစားတွေအေဂျင်စီတွေကနေပြီးတော့အလို့သမားတွေကနေပြီးတကယ်ကောက်ခံတာက7သိန်း8သိန်းရနေပြီးတော့25သိန်းလောက်အထိကောက်ခံတာတွေရှိတယ်ဆိုတော့စုံစမ်းသိရှိရတယ
်အခုလိုမျိုးအလုတ်ကင်အခက်အခဲတွေဖြစ်နေတဲ့ကာလမှာအလုတ်ကင်ရဖို့အတွက်ကြီးလေးတဲ့ကုန်ကြစည်းတွေပေးပြီးလာခဲ့ကြတဲ့အလို့သမားတွေအတွက်လုပ်ငန်း권သဘောတူစာချုပ်တွေတိုင်းလှုပ်ဆောင်ပေးဖို့လိုအပ်တယ်လို့လည်းအလို့သမားရေးလှုပ်ရှားဆောင်ရွက်နေသူတွေကဆိုပါတယ်ဒါပေမဲ့အရင်တုန်းကဆိုရင်နှစ်နိုင်ငံသဘောတူစာချုပ်တွေလက်မှတ်ရေးထိုးထားပေမဲ့အေဂျင်စီတွေပွဲစားတွေကစာချုပ်ပါစည်းမျဉ်းတွေတိုင်းလှုပ်ဆောင်တာလိုက်နာတာမျိုးတွေမရှိခဲ့တဲ့အတွက်အလို့သမားတွေဟာနေရက်ပြန်ပို့ခံရတာတွေအပါအဝင်ငွေကုန်ပြီးတရားမဝင်လူကုန်ကူးခံရတဲ့အဖြစ်တွေကိုရောက်ရှိကြတာတွေလည်းရှိခဲ့တယ်ဆိုပြီးဦးမိုးကျော်ကဆိုပါတယ်
အခုမှလည်းလက်သိဆိုင်လိုဟာမျိုးလုပ်ရမယ်ဒါပေမဲ့တားတက်ဆိုင်ကိုတွားရောက်နေတယ်ဟာလက်ဝန်းကိုမတူတဲ့ပြဿနာတွေရှိလာတယ်နောက်တစ်ခါကျတော့သူတို့ကိုလုပ်ရမှာဘာကောင်အနည်းဝင်ချင်းမှာရှိတဲ့လုပ်ရုံဆိုင်ုံတွေမှာလုပ်ရမယ်လို့ပြောလာပြီးကျတော့ဥစ္စာကမ္ဘောဒီးယားနေဆက်တွေမှာရှိတဲ့ဟာလာဒီငါးဖက်ပိုက်တွေလုပ်တဲ့ဆိုင်ုံတွေကိုရောက်သွားတာပြီးမလုပ်ရင်မရလို့ပြန်ပြီးလက်လက်တကာကျတော့သူတို့အေဂျင့်တွေကိုပေးထားတဲ့ပတ်စံတွေဆုံရှုံပြီးတော့အခြားနယ်တွေအခြားနယ်ဘက်တွေကိုပြန်ရောက်တဲ့နေဆက်ကိုပြန်တော်ဟန်တာတွေရှိတယ်ပြန်ပုတ်ခံရတဲ့အလို့သမားတွေရှိခဲ့တယ်လို့အဲ့ဒီအလို့သမားတွေကပြန်ပြီးသူတို့ကုန်ကြစည်းတွေပြန်ပြီးတော့ပေါ်နိုင်မှုအတွက်ကိုဟလာဒီအေဂျင်စီတွေကိုတောင်းခံတာတွေရှိရဲအဲ့ဒီအေဂျင်စီတွေကပဲတကယ်အလုပ်လုပ်ရတဲ့နေရာတွေရှိတယ်ဆိုပြန်ပြီးတော့လူမှုပုံစံမျိုးနဲ့ project ကိုနဲ့ပါသွားတဲ့အလို့သမားတွေလည်းအများကြီးဖြစ်ခဲ့ပူးတဲ့အဆင်လာတွေရှိပါတယ
်ထိုင်းနိုင်ငံမှာလှုပ်သားလိုအပ်ချက်တွေရှိနေတဲ့အတွက်တိုင်းနဲ့ချီရှိတဲ့အလုပ်သမားတွေငှားရမ်းဖို့အတွက်ပြင်ဆင်ထားတာပါကိုဗစ်ကပ်ဘေးကာလမှာစီးပွားရေးလုပ်ငန်းတွေကဒေဝါလီခံသွားတာစက်ရုံတွေဖျက်သိမ်းလိုက်တာအလုပ်သမားအင်အားလျှော့ချဖြစ်တာတွေအများအပြားရှိခဲ့ပါတယ်ဒီအတွက်ထိုင်းနိုင်ငံရဲ့စီးပွားရေးကျဆင်းမှုတွေကိုနလန်ထူနိုင်ဖို့အတွက်လုပ်ငန်းတွေကိုပြန်အကောင့်ထည့်ဖော်နိုင်ဖို့အတွက်ထိုင်းအစိုးရကပြင်ဆင်ခဲ့ပြီးအိန္ဒိယချင်းနိုင်ငံတွေကအလုပ်သမားအများအပြားကိုစတင်ခေါ်ယူတင်သွင်းလာတာဖြစ်ပါတယ်ထိုင်းလူသမားဝန်ကြီးဌာနလက်အောက်ခံဌာနတစ်ခုဖြစ်တဲ့အလုတ်ကိုင်ဦးစီးဌာန DOE က MOU နဲ့လာရောက်လုတ်ကိုင်မဲ့မြန်မာအပါအဝင်ကမ္ဘောဒီးယားလာအိုသုံးနိုင်ငံကရှေ့ပြောင်းလူသမား3,400ကျော်ကိုအေဘီလအတွင်းအလုတ်လုတ်ခွင့်ပါမစ်တွေချပေးခဲ့ပြီးဒီထဲမှာမြန်မာလူသမား3,000ကျော်ကိုခေါ်ယူသွားမှာဖြစ်ပါတယ်အခုဆိုရင်နှစ်နိုင်ငံသဘောတူစာချုပ်နဲ့လာကြတဲ့မြန်မာလူသမားတွေဟာမေလ10ရက်နေ့နဲ့17ရက်နေ့နှစ်ရက်အတွင်းလူ600လောက်စတင်ခေါ်ယူနေပြီဖြစ်ပါတယ်ရှင်
VOA သတင်းတော်မအေးမှဖြစ်ပါတယ်။မကြခင်မှာသတင်းပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာဖြစ်ပါတယ်ခင်ဗျာ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ
။ VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကို ဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့ကြာသာဝတ္ထုနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ24 kHz 11.33 လိုင်းနိုမီတာ40 kHz 9413လိုင်းနိုမီတာ58 kHz 5809နဲ့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာကိုရနိုင်ရဲ့တပတ်တွင်အားကစားသတင်းဒေါက်တာတန်းစုံရဲ့လူထုနဲ့ကျန်းမာရေးကဏ္ဍအပြင်ဦးကျော်ဇန်သာရဲ့မြန်မာအရေးသုံးသက်ချက်ကိုတင်ဆက်တဲ့အခါမှာတော့
ကျွန်တော်လူတို့အတန်ကိုလည်းနောက်ထောင်စင်းနေအခုချိန်ဟာယုံကြည်မှုအကင်းမဲ့ဆုံးကာလဖြစ်တယ်ဆိုတာမေလို့မရဘူးကွာအဲကျွန်တော်တို့ဒီ SEC ကိုတရားဝင်မှုလှုပ်ဆောင်ခြင်းကိုကျွန်တော်ရှောင်တင်တယ်ဒီလိုမဟုတ်ရှင်ကျွန်တော်တို့ EEO တွေရအဆုံးချခံနေဖြစ်လာမယ
်မြန်မာအရေးသုံးသက်ချက်ဆွေးနွေးတဲ့အခါအပြည့်စုံကိုမကြခင်နားဆင်ရမှာပါခင်ဗျာအခုတော့လူလူနဲ့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီမြန်မာနိုင်ငံမှာနေရသည့်ကုံဆုံးဖို့နီးကပ်လာပေမဲ့အပူဒဏ်ကတတိထားရမယ့်အခြေအနေမှာရှိနေသေးပါအပူဒဏ်ကြောင့်ကျမ်းမာရေးထိခိုက်စေနိုင်ပြီးဒါကြောင့်နေပူတွေထွက်ရမယ်ဆိုရင်ကျမ်းမာရေးမထိခိုက်ရအောင်ဘာတွေလုပ်သင့်တယ်လဲဆိုတာလူလူနဲ့ကျမ်းမာရေးအစီအစဉ်မှာဒေါက်တာတန်းစောဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
ရာသီဥတုအပူဒဏ်ပြင်းထန်မှုကြောင့်ကျွလေရတဲ့ကျန်းမာရေးပြဿနာတွေထဲမှာအပူဒဏ်ကြောင့်ကျက်တက်ခြင်းအပူဒဏ်ကြောင့်သွေးပေါင်ကျခြင်းနဲ့အပူဒဏ်ကြောင့်သတိလစ်ခြင်းတွေကိုအများဆုံးကြုံတွေ့ခံစားကြရတာပါအပူဒဏ်ပြင်းထန်မှုကြောင့်ဖြစ်တဲ့ကျန်းမာရေးပြဿနာတွေကိုကြုံတွေ့ခံစားကြရပြီဆိုရင်ဆေးရုံဆင်ခက်ကိုမရောက်ခင်မှာရှေးဥတနာပြုစုမှုနည်းလမ်းတွေနဲ့တနင်္သမားပြုစုဆောင်ရှောက်ပေးထားဖို့လိုအပ်တယ်လို့သိရပါတယ်အပူဒဏ်ပြင်းထန်မှုကြောင့်ကျန်းမာရေးပြဿနာကြုံတွေ့နေရတဲ့သူကိုဘယ်လိုနည်းလမ်းတွေနဲ့ရှေးဥတနာပြုစုမှုပေးထားသင့်ပါတယ်လို့မေးကြည့်တဲ့အခါတမတော်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်အဲ
့တော့ heat related disorder ထဲမှာအရေးကြီးဆုံးသုံးခုပါအချိန်မှဆက်ပြောခဲ့တဲ့အပူဒဏ်ကြောင့်ကျက်တဲ့ခြင်းနောက်တစ်ခါဒီ exhaustion လို့ခေါ်တဲ့နော်အပူကြောင့်သွေးပေါင်ကျတဲ့လက္ခဏာတွေရှိတယ် heat stroke လို့ခေါ်တဲ့အပူဒဏ်ကြောင့်သတိလစ်ခြင်းရှိတယ်ပေါ့နော်အဲ့တော့ဒီအပူဒဏ်ကြောင့်ကျက်တတ်တဲ့လူစဉ်တော့ရှင်းမယ်ဒါဒီဘူးထဲမှာလှုပ်လှုပ်ရင်းနဲ့ကျက်တတ်တယ်ဆိုရင်ဆရာကအေးမြတဲ့နေရာကိုရွှေ့မယ်ပြီးလို့ရှိရင်သူ့ဓာတ်စာရည်လုံးလုံးလောက်ပေးမယ်သူ့ရဲ့ဒီကြွက်သားတွေကိုအနားပေးမယ်ပြီးလို့ရှိရင်တော့ဆရာတို့ကအဲဓာရီဝက်တဏီလောက်နားပြီးရောတဲ့သူဟိုပုံမှန်လှုပ်လှုပ်တဲ့လူဆိုရင်ပြန်လှုပ်လို့ရတယ်လို့ပြောပါတယ်ဒါကြောင့်မလို့ဒီအပူဒဏ်ကြောင့်ကျက်တတ်တဲ့လူတွေအတွက်ကတော့ဓာစာဓာတ်ဖြည့်ခြင်းပေးခြင်းရတာလေဒါရှိဥပဒဏ်ဖြည့်နေဖြစ်ပါတယ
်အပူဒဏ်ကြောင့်သွေးပေါင်ကျပြီးမူးဝေနေတဲ့သူတွေကိုတော့ဓာစာရည်တိုက်ရုံနဲ့မလုံလောက်ပဲပလက်လဲလေးအနေထားမှာထားပြီးအပူဒဏ်ရော့ချစေမဲ့နီလန်တွေပြုလုပ်ပေးဖို့လိုအပ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါဗျ
။ဒုတိယဖြစ်တဲ့ heat exhaustion เนาะအဲ့တော့ heat exhaustion ကိုဆရာတို့ကဘယ်လိုလုပ်သိမလဲဆိုတော့လုံးတိုင်မှာလုံးနေတဲ့လူပြောက်ကဘူးဝေပြီးတော့လဲတယ်เนาะအဲလဲမလို့ဖြစ်တယ်ခြေပြားလက်ပြားတွေကအေးဆက်နေတယ်သူ့ကုန်လုံးညံ့နေဆိုရင်တော့ဆရာတို့ကဒါ heat exhaustion ပေါ့เนาะဒီအပူဒဏ်ကြောင့်သွေးပေါင်တွေကျလာပေါ့เนาะဒါဆိုရင်တော့သူ့ကိုတော့အေးမြတဲ့နေရာကိုလည်းခေါ်သွားမှာမှန်ပါတယ်သူ့ကိုကြတော့ထိုင်ခိုင်းတာတည်းဆိုလို့ရှိရင်ပက်လက်အနေထားထားပေးရမယ်ခြေထောက်နှစ်ဖက်ကိုဆရာတို့က30စင်တီမီတာအပြင်လောက်မြင့်တင်ထားပေးရသွေးပေါင်ကျနေတဲ့အတွက်ဆရာတို့ခြေကဒီသွေးတွေကိုဆရာတို့နှလုံးတို့အဆုံတို့အုံနောက်တို့တွေရအောင်ဆရာတို့ခြေထောက်နှစ်ဖက်ကိုတောက်ပေးထားမြင့်ထားပေးရပေါ့เนาะတတိယချက်ကတော့ဆရာတို့အေးအောင်ထားရမယ်เนาะအဲ့တော့ဆရာတို့ပန်ကာလီပဲဖြစ်ဖြစ်ရက်ခတ်ပေးတာပဲဖြစ်ဖြစ်နော်ဒီပတ်ဝန်းကျင်အပူချိန်ကိုရော့ကြအောင်ဆောင်ဆောင်ရွက်ပေးရမယ်နောက်တစ်ခါရေနဲ့ဓာတ်စာရည်ကိုလုံလုံလောက်လောက်တိုက်ကျွေးပေးခြင်းအပြင်ဆရာတို့ရှေးဥတုနာပြုစုခြင်းပြုလုပ်ပြုလို့ရတယ်ပြီးတော့မှကျန်းမာရေးဝန်ထမ်းတွေကြရင်သူ့ကိုသွေးပေါက်နေချိန်တာတို့နော်ဂျန်နဲ့စစ်ဆေးတာတွေဆက်လက်လုပ်ရမယ်ဒီဆက်ရအဲစီပီကပွားဖို့လိုအပ်နိုင်ပါတယ
် heat stroke လို့ခေါ်တဲ့အပူဒဏ်ကြောင့်သတိလစ်တဲ့သူတွေမှာတော့ခန္ဓာကိုယ်အပူချိန်ကို40ဒီဂရီအောက်ရောက်အောင်အမြန်ဆုံးလှုပ်ဆောင်ပေးဖို့လိုအပ်တယ်လို့သိရပါတယ်အပူဒဏ်ကြောင့်သတိလစ်ခြင်းဟုတ်မဟုတ်ခွဲခြားနိုင်တဲ့အချက်တွေနဲ့အပူဒဏ်ကြောင့်သတိလစ်တဲ့လူနာကိုပြုလုပ်ပေးရမယ့်ရှေးဥတနာပြုစုမှုနည်းလမ်းတွေအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗျ။အ
ဲ့ထက်မှအရေးကြီးဆုံးကတော့ heat stroke လို့ခေါ်တဲ့ဒါအပူကြောင့်သတိလစ်ခြင်းပေါ့။အဲ့တော့သတိလစ်ခြင်းလုံးလုံးသတိလစ်ခြင်းမဖြစ်ခင်မှာတော့ဘာတွေဖြစ်တတ်လဲဆိုတော့သူတို့ကခေါင်းကဒန်းပြောတာလေးဖြစ်တတ်တယ်။ပြောတာဆိုတာလေးမမှန်ဘူး။နော်ခေါင်းကဒန်းဖြစ်တယ်။ဒါတိုင်လိုက်လို့ရှိရင်ရေပြားက6တွေ့ပြီးတော့ပူချစ်နေတယ်ပေါ့နော်။ဒါဆိုလို့ရှိရင်သူကဒါဒီဆိုဖြစ်ပေါ်ရတိုင်းတော့များနေတယ်သူ့ကိုအပူချိန်တိုင်းကြည့်လိုက်ရင်40ဒီဂရီဆယ်ဆီယပ်တက်မြင့်နေပြီဒါဆိုလို့ရှိရင်သူ့ကိုအပူချိန်မြန်မြန်ချပြပါရ သူ့ပုံစံဒီ 40 degree celsius ရဲ့အောက်ကိုမြန်မြန်ချပြီးမှဆရာတို့ကဒီအုံနောက်ထိခိုက်မှုကာကွယ်တားဆီးဖြစ်တယ်အဲ့ဒီ 40 degree celsius ရဲ့အထက်ဘက်မှာနှစ်နာရီလောက်ကျော်ပြီးတော့ဒီအူကြီးကိုဆရာတို့ကမချနိုင်ဘူးဆိုလို့ရှိရင်အုံနောက်ထိခိုက်ပျက်စီးပြီးတော့အသက်သေဆုံးတဲ့ဖြစ်နိုင်အော်တော့အချိန်တနားရီစွာလေးလက်ဒီမှာဆရာ level size လို့ပြောခြင်းတယ်ဒါကြောင့်မလို့အပူတန်ကြောင့်3လစ်တယ်လို့တန်တရားရှိတဲ့သူတယောက်တွေးလို့ရှိရောတဲ့ကိုလိုရမယ့်အချက်ကအများဆုံးအပူချိန်ချပြဖို့လို့ပဲနော်ဒါကြောင့်မလို့သူ့ကိုကိုတယောက်တည်းမရဘူးဟိုဒီကူညီပေးမဲ့လူတွေလို့ရတယ်အဲ့တော့စေုံနေပါဆိုရင်တော့ဆရာတို့ aircon ရှိတဲ့ခန်းထဲကိုခေါ်သွားတယ်နော်အင်ဂျင်ဝစားတွေကိုချုပ်ပေးတယ်ပြီးလို့ရှိရင်ရေဘတ်တိုက်တယ်နော်ပြီးလို့ရှိရင်ရေခဲဘတ်ကိုဂျိုင်းကြားပေါင်ကြားမှာတင်ပြီးတော့ဆရာတို့ရဲ့သွေးကြောတွေကိုအေးအောင်လုပ်ရင်ဆရာတို့ကပူချိန်ကို36 degree celsius ရအောင်မြန်မြန်လေးချပေးဖို့ပေါ့နော်အဲ့တော့ဒီနည်းနဲ့နားလည်ကြွတဲ့လူတွေကိုဆက်သွယ်ဆောင်ရွက်ပြီးတော့ဒီအပူဒဏ်ကြောင့်အုံနောက်မထိခိုက်အောင်ဆက်လက်ဆောင်ရွက်ပေးသွားမှာဖြစ်ပါတယ
်။ရာသီဥတုအပူဒဏ်ပြင်းထန်မှုကြောင့်အများဆုံးကြိုတွေ့ရလေးရှိတဲ့ကျန်းမာရေးပြဿနာတွေအတွက်ရှေးဥတုနာပြုစုမှုနည်းလမ်းတွေအကြောင်းကိုသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
လူနဲ့ကျမ်းမာရေးအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ PUE ကိုအားပေးကြည့်ရှုနားဆင်နေကြတဲ့အတွက်ကျေးဇူးပါခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ VUE ရဲ့ဂျန်တာပရင်းနေမနေ့ကင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။အခုတော့ဥကျော်ဇန်တာရဲ့မြန်မာရေးသုံးသက်ချက်အလဲရောက်လာပါပြီ။မြန်မာနိုင်ငံမှာလွတ်လပ်ရေးနဲ့အတူပေါက်ဖွားလာခဲ့တဲ့တိုင်းရင်းသားပဋိပက္ခတွေကိုဖြေရှင်းဖို့အစိုးရအဆက်ဆက်ကအကြိမ်ကြိမ်ကြိုးပမ်းမှုတွေရှိခဲ့ပေမဲ့လည်းစစ်မှန်တဲ့ညီညာရေးကိုမရနိုင်ခဲ့ပါဘူး။အခုလက်ရှိအုပ်စိုးနေတဲ့စစ်ကောင်စီဥက္ကဋ္ဌရဲ့ဖိတ်ခေါ်ချက်ပေါ်ထွက်လာတော့တိုင်းသားအင်အားစုတွေလေးလာသုံးသက်သူတွေရဲ့ချင်းချိန်တွက်ဆဝေဖန်ခံမှန်းချက်တွေအများအပြားကြားနေရပါတယ်။ဒီအချက်တွေနဲ့ပတ်သက်ပြီး PBSD ခေါ်ညီညာရေးလုပ်ငန်းစဉ်ဦးဆောင်ကော်မတီရဲ့အကြံပေးပုဂ္ဂိုလ်ဖြစ်တဲ့ဦးခွန်ဆိုင်နဲ့ဦးကျော်စံသာဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
။စစ်ကောင်စီကဖိတ်ခေါ်တဲ့ညဉ့်ဉန်းရေးဆွေးနွေးမှုဟာကြက်တဲစိတ်ပြီးတော့ပြင်းပြင်းထန်ထန်ကြုံရလို့အဲ့ကထပ်ပေါက်ရှာတဲ့သဘောသာဖြစ်တယ်သူသုံးသပ်ကြပါတယ်ခွန်ဆိုင်ဘယ်လိုမြင်ပါလဲ
ဟုတ်ကဲ့အတီးခဲ့တဲ့မေလ6ရက်နေ့တုန်းက PPST အပြီးဝေလုတ်တုန်းကလည်းဒီလိုမြင်တဲ့အဖွဲ့တွေလည်းရှိပါတယ်ဒါပေမဲ့ဒီလိုမမြင်မဲနဲ့အခုလုံးလုံးတချို့ကြီးကသူကအစင်းတင်ဖြစ်ပြီးဖြစ်ပြီးတဲ့အတွက်ကြောင့်မင်းသူကဖိတ်ခေါ်တာဖြစ်တယ်လို့မြင်တဲ့အဖွဲ့တွေလည်းရှိပါတယ်နော်အဲ့တော့သူတို့မရှိနေတဲ့အမြင်ကိုပြန်လည်ဖြေရှင်းနိုင်တာကလည်းအဓိကကတမတော်ဘက်ကဆိုလို့လည်းတမတော်ဘက်ကလည်းဒီအချင်းတွေကိုအားလုံးနားလည်အောင်ရှင်းလင်းဖို့ကလည်းမရှိသေးဘူးသူတို့ကတော့ကောင်းကောင်းကြီးတွေလာကြပါအဖို့ဝင်နေရောက်စည်ရင်ပေးပါအဲ့ဒါတွေသူတို့ ਨੇ တပွေကျင်းတွေ့မယ်တပွေကျင်းရဲ့လူလာချက်တွေကိုသူတို့ကတန်းငန်တလောက်ဖြည့်စည်းပေးမယ်နောက်ပရမတ်လူအလုရှိရင်လည်းသူတို့ဖွဲ့ထားတဲ့ကောင်းစီပင်သုံးဦးနဲ့တွေ့မယ်နောက်ပြီးလူအလုရှိရင်ခပ်ပရမတ်ပြည်စုံဆွေးနွေးမယ်ဆိုတာပဲရှိနေတယ်ဗျာဟုတ
်ကဲ့
အဲ့တော့ဒီအချိန်လေးကတော့ဟိုရတိပြသုံးဖြတ်နိုင်တဲ့အချိန်လေးမဟုတ်ဘူးပဲပြောလို့ရပါဘူးဗျာ
။ခုနလိုအဖွဲ့တွေကသူတို့ဖိတ်သွားတာဟာအချင်းကြကြောင်ထက်ပေါက်ရှာတယ်လို့ပြောသလိုဒီချင်းကအခွင့်အလမ်းဖြစ်နေတဲ့အမျိုးမျိုးသုံးသပ်ကြသူလူတော်တော်များများသုံးသပ်တဲ့နောက်တစ်ခုကဘာလဲဆိုတော့အခုခါမှာဒီလိုတိုင်းသားလက်နက်ကိုင်အဖွဲ့တွေ EAO တွေကဖိတ်ခေါ်ပြီးတော့NUG ရော PDF တို့ပြတ်သက်ချေမှုမယ်လို့ပြောထားတဲ့ကိစ္စဟာလည်းပဲ NUG PDF နဲ့တိုင်းသားအင်အားစုရဲ့ကွဲပြားသွားအောင်တမင်တကာသွေးခွဲပြီးလုပ်တယ်လို့လည်းသုံးသပ်ချက်တွေရှိပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်လို့ဥက္ကဋ္ဌမှတ်ချက်ပြောအောင်ခင်ဗျာ
။ဒီကိစ္စကလည်း
ဒီပြီးခဲ့တဲ့ကျွန်တော်တို့ PPSD စီဝေးမှာပါတဲ့အချက်တရားဖြစ်ပါတယ်အခွင့်အရေးကပြောတာကတော့အားလုံးကိုဖိတ်မှာသွားတယ်အားလုံးကိုမဖိတ်ဘူးဆိုလို့ရှိရင်ဒါကတကယ်ငြင်းချမ်းရေးဖြစ်မှာမဟုတ်ဘူးအခွင့်အရေးအချို့တွေနဲ့တိုက်ပွဲဖြစ်နေတဲ့ကာလမှာဖိတ်တယ်ဆိုတော့အခုတန်းဆွေးနွေးတာလက်တွေ့ကြတာမလားအခွင့်အရေးတွေ့တယ်ဆိုရင်တွေးခွဲတာမဟုတ်ဘူးလားထိတ်တဲ့လေသာကိုကြည့်လိုက်လို့ရှိရင်လည်းအထက်စီးဆက်ဆံတဲ့သဘောမဖြစ်နေဘူးလားအဲ့လိုမျိုးဝေးဖန်တာတော့ကျွန်တော်တို့ကြားရမှာဖြစ်တယ်နော်တချို့ကလည်းကျွန်တော်လူတို့အတန်ကိုလည်းနားထောင်စင်နေအခုချင်းဟာယုံကြည်မှုအကင်းမဲ့ဆုံးကာလဖြစ်တယ်ဆိုတာကျွန်တော်တို့မေ့လို့မရဘူးကွာအဲကျွန်တော်တို့ဒီ SEC ကိုတရားဝင်မှုအလုပ်ဆောင်ခြင်းကိုကျွန်တော်ရှောင်တင်တယ်ဒီလိုမဟုတ်ရှင်ကျွန်တော်တို့ EEO တွေအဆုံးချခံနေဖြစ်လာမယ်အခုကစစ်မျက်နှာနှစ်ခုကိုတစ်ခုကိုပိတ်ပြီးတော့မှတစ်ခုကိုဖွင့်မဲ့ပုံစံမျိုးဖြစ်တယ်ဆိုတော့မှဒီလိုပြောတာကိုကျွန်တော်တို့ကြားတော့ဒါမှဆမ်းမှုပေါ့ဗျာနော်ဟုတ်ကဲ့
ခုနပြောဆိုတဖွဲ့ချင်းဖိတ်တယ်ဘာဖြစ်လို့တဖွဲ့ချင်းဖိတ်တယ်လဲဒီတိုင်းသားပฏิပက္ခပြဿနာပြည်လည်ရေးဆိုတာတဖွဲ့ချင်းလူအကျဉ်းနဲ့ဖြစ်ရှင်းလို့ရတာမဟုတ်ပါဘူးတိုင်းသားအင်အားစုအလုံးတိုင်းသားအလုံးရဲ့ဆန္ဒသဘောထားနဲ့သာနှိမ့်နှိုင်းဖြစ်ရှင်းရမယ့်ကိစ္စလို့လူတိုင်းကလက်ခံထားကြပါတယ်ဒီချိန်မှာစစ်ကောင်စီကဖိတ်ခေါ်ရတာဟာတဖွဲ့ချင်းတယောက်စီလာကြဘာညာလုပ်တယ်ဆိုတာကတော့လူတိုင်းသံသယရှိကြဖြစ်မယ်လို့ထင်ပါတယ်ဆိုတော့အဲ့လိုမသွားခင်တိုင်းသားအဖွဲ့တွေကတော့သူတို့ကြိုတင်ပြီးတော့ညှိဖို့ကမဖြစ်နိုင်ဘူးလားကြိုတင်ညှိဖို့အတွက်ကအချိန်အလုံးလုံးမပေးထားဘူးလားဆိုတော့လေသုံးသပ်စရာဖြစ်မယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကဒီတန်တရားဖြစ်စရာကောင်းတဲ့အချက်တစ်ခုဖြစ်ပါတယ်နော်ကျွန်တော်ဒီမိုကရေစီထူထောင်မယ်ပဲဂလိုစနစ်ကြီးနဲ့ပုံမှန်အခြေခံနဲ့ပြည်တော်စုကြီးကိုကျွန်တော်တိဆောက်မယ်ဆိုရင်အခွင့်အရေးနဲ့မလုပ်နိုင်ပါဘူး။အဲဒါကြောင့်မို့ကျွန်တော်တို့အခွင့်အရေးတွေ့ဖို့လည်းလိုတယ်။ဘာဖြစ်လို့လဲဆိုတော့အခွင့်အရေးရဲ့လိုအပ်ချက်တွေကမတူကြဘူး။အခြေအနေလည်းမတူဘူး။လို့တော့လည်းအားလုံးနဲ့လည်းပေါင်းဖို့တွေ့ဖို့လိုတယ်။စုံပြမတောင်းဆိုတာရှိပါလေ။ဒီဒါကတောင်းဆိုတာဒီ PPST ဘက်ကကျွန်တော်ကောက်တယ်ဒီမြောက်ပိုင်းက FPNCC ကလည်းတောင်းဆိုတယ်ဆိုတော့ကျွန်တော်တို့ကြားရပါတယ်အဲ့ဒါပေမဲ့ဒီနေပြည်တော်ဘက်ကနေတော့ကျွန်တော်တို့အခုတပ်ဖွဲ့တွေပြည်သူတွေရှိသေးတယ်လို့ပြောတယ်တို့တော့လည်းဒီအခြေအနေအပြည့်အစုံကျွန်တော်တို့ကြည့်လိုက်မယ်ဆိုလို့ရှိရင်အားလုံးကပုံပြီးကားချဆက်လို့မရဘူးလို့ဆွေးနွေးတာလည်းရှိပါတယ်ဥပမာဆိုတော့ပထမဆုံးတက်ချုပ်ကြီးရဲ့ကြီးညာတဲ့အခါကျတော့ဒီနေပြည်တော်ကမေးကြည့်တယ်ဖိတ်တာတွေမထုတ်ဘူးလားကောမတီတွေမဖွင့်ဘူးလားတော့တော့မဆွေးနွေးဘူးလားဆိုတော့ကျွန်တော်ဖိတ်တာတွေမထုတ်ဘူးအဲ့လိုမျိုးပြောတာတို့တော့လည်းအဖက်ဖက်တာမျိုးကတော့မှမေးများတာများတဲ့အခါကျတော့ဖိတ်စာလို့မခေါ်ဘဲနဲ့ထပ်မအတိပေးခြင်းစာဆိုတော့မှထုတ်တာလေရှိခဲ့တယ်နော်အဲ့တော့ဒီအခြေအနေကတော့အခုလုံးလုံးတည်းကပုံစံကားချက်မလုံနိုင်ဘူးလို့ပြောလို့ရနိုင်ပါတယ်ဒီတော့အခုလုံးလုံးတည်းကတော့ဒီတော့တခွေချင်းနဲ့တွေ့မယ်လို့ပြောပြီးမယ်လူဆွေးနွေးရင်းနဲ့ဒီအားလုံးနဲ့တွေ့မလားဆိုတာလေဟောခင်းကြည့်ပြီးတာလည်းရှိတယ်နောက်တစ်ဖက်ကလည်းပါလဲဆိုတော့ဒီစားဟာတခွေတူလုပ်တဲ့ solution နော်အဖြစ်ကရလို့သိနေမယ်ကျွန်တော်တို့ဒီတစ်ခေါက်ဆွေးနွေးပွဲလုပ်တာဟာဝင်ပေါက်ကိုဖွင့်ခြင်းဖြစ်တယ် entry point ကိုဖွင့်ခြင်းဖြစ်တယ် solution နော်ဒါကိုကျွန်တော်တို့ဖြစ်အောင်လုပ်ဖို့လုပ်တယ်ပထမအဆင့်မှာတော့ကျွန်တော်တို့ဒီလက်မှတ်ထိုးထားတဲ့အဖွဲ့ကြီးလက်မှတ်မထိုးတဲ့ EO အဖွဲ့ကြီးကနေစပြီးမယ်နောက်ပိုင်းကျလို့ရှိရင်ဆက်ဆိုင်ရာstakeholder လို့ခေါ်တဲ့ရှုံးချီရချီရှိတဲ့အဖွဲ့အစည်းအားလုံးနဲ့တွေ့ဖို့အဆင့်လည်းဖြစ်နိုင်တာလည်းထင်ကြီးပြီးတာလည်းရှိပါတယ်ခင်ဗျာ
အခုဒီကြိမ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာဟာမအောင်မြင်ဘူး fail ကူဖြစ်တယ်ဆိုပြီးတော့သုံးသပ်နေကြပါတယ်လည်းအောင်သူတို့ဟာတိုင်းပြည်ကိုတည်ဝင်အုပ်ချုပ်ပိုင်ခွင့်မရှိဘူးဆိုပြီးတော့လက်မခံကြသေးတဲ့လူတွေအများကြီးပါအဲ့လိုသတ်မှတ်ခြင်းခံရတဲ့စစ်ကောင်စီအနေနဲ့ပ ပြည်ထောင်စုသမိုင်းမှာတလောက်အရေးကြီးတဲ့ပြဿနာတရားကိုတိုင်းတွဲဖြစ်ရှင်းပိုင်ခွင့်ကိုရှိရလားဆိုတာကိုမေးခွန်းထုတ်လိုက်ရင်ခေါ့ခနာ
ဒီကရေဆက်ချုပ်ကြီးမေးခွန်းတစ်ခုမှာသူကိုယ်တိုင်ပြောခဲ့တာရှိပါတယ်အခုလို့စစ်တပ်ကအုပ်ချုပ်တဲ့အစိုးရဖြစ်မှာအာဒါညင်းဆိုင်ရေးကိုဖုံးချူရေးလို့မလုပ်နိုင်ဘူးဆိုလို့မယ်ကျွန်တော်တို့ကလည်းလုပ်နိုင်ခဲ့တယ်ဆိုတာလည်းတက်ပြီးပြခဲ့ပူပါတယ်လို့ပြောတယ်နောက်ပြောမှလည်းဒီနေပြည်တော်ဘက်ကနေပြောတဲ့ပုံစံတွေတချို့လည်းရှိတယ်အရင်ကတော့ဆိုလို့ရှိရင်ကျွန်တော်ငင်းချင်းကြီးဆွေးနွေးပွဲလုပ်တာဥပမာအဓိကလုပ်တာကဦးအောင်မင်းဖြစ်ပြီလေဦးအောင်မင်းကနေပြောမှချုပ်တော်ဥက္ကဋ္ဌကြီးဦးရွှေမန်းကြီးပြေးရသမရာကြီးဦးသိန်းစင်စီပြေးရတချို့စီပြေးရနဲ့ပတ်ပတ်လည်းပြေးပြောမှသူကတဘောတူချေရယူတယ်လို့လို့ရတယ်အခုတော့အာနာ300စလုံးကတယောက်တည်းမှရှိတယ်ဆိုတော့ပုံပုံမှလွယ်ပါလေအဲဒါဒီသားကအကျက်အကြောင်းကျချက်ပေါ့အခုလောလောဆယ်ယူကောက်ကွေးကလာတဲ့အစိုးရမဟုတ်တဲ့ကြောင့်ဆွတ်ပြောလည်းမရှိဘူးတော့ဒီတော့ညာလေးပဲဒီအာနာ300စလုံးကိုကင်ဆွေးထားတယ်ဒီတက်ချုပ်ကြီးနဲ့ကျွန်တော်တို့ဆွေးနွေးလို့ရတဲ့တဘောတူညီချက်တွေကို2023မှာကျင်းပမဲ့ရွေးကောက်ပွဲဒီမှာနေထွက်လာတဲ့လွတ်တော်ကနေအစိုးရကတွေကနေအတိအမှတ်ပြုနေတယ်ကျွန်တော်တို့ဆောင်ရွက်ပေးနိုင်ပါ रे ဆိုတော့မှအင်္ဂလိပ်ပြောရလဲရှိပါတယ်နော်အဲ့ဒီတော့ကျွန်တော်တို့ကဒီအခုလောလောဆယ်ကျွန်တော်တင်ပြနေတာထောက်ခံဆွေးနွေးတာမဟုတ်ဘူးစဉ်းစားစရာအမြင်နဲ့ကျွန်တော်တင်ပြပြတာဖြစ်ပါတယ်ဒီအခုတို့တို့ဆွေးနွေးတာဘယ်လိုမျိုးအခြေအနေရှိသလဲအဲကျွန်တော်တို့ဒီလိုသုံးဆက်တုံးစားပြင်တယ်လေဆိုတော့ဘောအာဒီနာချင်းလေလူတိုင်းဝိုင်းဝန်းမဆုံးဖြတ်တုံးစားပြပ
ါသဘောပေါက်ပါတယ်ကျွန်တော်လည်းပဲညီညာရေးကိုလူချင်းလို့တကယ်ဖြစ်စီချင်းလို့ဘာလို့သိနေဆိုရက်သဘောနဲ့မင်းမြန်ရင်သာဖြစ်ပါဥခွန်ဆိုင်ဆိုတော့ဥခွန်ဆိုင်ဟာဆိုင်ရင်သာအဖွဲ့ရည်နဲ့စီစာရင်နဲ့ပတ်သက်တဲ့အဖွဲ့ရဲ့နိုင်ငံကတူအကြံပေးတူလည်းဖြစ်ပါတယ်ဆိုတော့ဥက္ကဋ္ဌအနေနဲ့ပေါ့လေဒီစစ်မှန်တဲ့တိုင်းရင်းသားတွေနဲ့ညီညာရင်းရရှိဖို့ဆိုလို့ရှိရင်တိုင်းရင်းသားအင်အားစုတွေဘက်ကဘယ်လိုပြင်ဆင်ပြီးတော့တွဲဆုံသင့်တယ်လဲဥက္ကဋ္ဌဆိုင်ရဲ့အကြံပေးချက်ကိုကြားပြစေခင်ဗျာ
ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီ PPST စီးဝေးမှာလဲကျွန်တော်တို့ဝိုင်းဝန်းဆွေးနွေးတဲ့အချက်ဖြစ်တစ်ခုဖြစ်ပါတယ်ဒီလိုကျွန်တော်တို့တွားတွေ့မယ်ဆိုလို့ရှိရင်မာမမပြင်ဆင်ထားတဲ့သွားတွေ့လို့မသိပါဘူးပြင်ဆင်ပြီးတော့မှသွားတွေ့လို့သိပါတယ်အခုလောလောဆယ်ဆိုလို့ရှိရင် PPSD အနေနဲ့ NCA ကိုချုပ်ကြည့်လိုက်ရင်အခြေခံမှုအမျက်ပါတာသုံးချက်ရှိတယ်နံပါတ်ချက်ကတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းရမယ်နံပါတ်နှစ်ကတော့ပါဝင်ပတ်သက်တဲ့ဒီသက်ဆိုင်ရာအားလုံးအဖွဲ့အစည်းတွေအားလုံးပါဝင်ဖို့တူတယ်။နံပါတ်3ကတော့အယက်သားကြီးရဲ့လုံခြုံရေးကာကွယ်ရေးကိုလှုပ်ဆောင်ပေးဖို့လိုတယ်ဆိုတဲ့ဒီ NGO ရဲ့အနှစ်သာရအုံချက်ရှိတယ်။ဒီပြင်လည်းမကဘူးကျွန်တော်တို့ဒီနိုင်ငံရေးညီမကြီးကြီးခုနှစ်ချက်နဲ့လမ်းပြမီပုံအတွက်အဆုံးပြုချက်ဆိုတာတို့ပြင်ဆင်ထားတာကြီးလည်းရှိတယ်။ဒါတွေကိုကျွန်တော်တို့ကနေပြီးတော့မရှိနေတဲ့အာမနာပိုင်းပုံကိုဒီနဲ့တွေ့နေစရင်ကျွန်တော်တို့တင်ပြဖို့လိုတယ်။ဖြစ်နိုင်လို့ရှိရင်မတော်မတွေ့ခင်ကလေးကကျွန်တော်တို့ကြိုတင်ပြီးတော့မှကြီးညာထားဖို့လိုတယ်။ဆိုတော့ကိုတင်ပြထားပါလေ။မှနောက်တစ်ခုကလည်းဒီလိုကျွန်တော်တို့ဆွေးနွေးတာချက်ချင်းရော့တမင်းဗရမညာရော့နကအစ်မျိုးမဟုတ်ပဲနဲ့အခုလောလောဆယ်ဖြစ်ပေါ်နေတဲ့နိုင်ငံရေးချက်တွေကြိုးစွဲနေဖို့ကာရီကိုကျွန်တော်တို့ပြင်ဆင်ပြီးတော့တောင်းဆွေးနွေးဖို့လုပ်ရဲဆိုတာတော့ကျွန်တော်တို့ပြင်ပြပြီးဖြစ်ပါတယ
်ဒီကြော်စံသာဆွေးနွေးတင်ဆက်တဲ့မြမညဉ့်ညံ့ရေးအလားအလာပဲဖြစ်ပါတယ်ခင်ဗျာအခုတော့ကိုရန်နိုင်ရဲ့တပတ်တွင်းအားကစားသတင်းတွေကိုနားဆင်နိုင်ပါပြီဗျာ
လ 32ကြိမ်မြောက်စီးကိန်းအရှိတောင်အာဆာအာဇာပြိုင်ပွဲရဲ့ဘောလုံးပွဲတွေကိုဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာမေလ6ရက်နေ့ကစတင်လိုက်ပါပြီ။အဲဒီမှာမြန်မာ U23 ဘောလုံးအသင်းကတော့အုပ်စုအိမ်မှာအရှင်ဗီယက်နမ်ဖိလစ်ပိုင်အင်ဒိုနီးရှားတီမောလက်စီတို့နဲ့အုပ်စုရဲ့ကြပြီးတော့အုပ်စု B မှာတော့နာမည်ကြီးထိုင်းကမလေးရှားစင်ကာပူလောင်နဲ့ကမ္ဘောဒီးယားတို့နဲ့တောက်ဆူရဲကြပါတယ်မြန်မာသင်းဟာမေလ၈ရက်နေ့ကတော့အုပ်စုပထမပွဲကစားခဲ့ရပြီးတော့အဲ့ဒီမှာတော့မြန်မာကတီမောလက်စတီကိုပွဲပြီးကနေတန်းအားအချိန်မူမှာတွင်းတဲ့ဂိုးနဲ့အနိုင်ရသွားပါတယ်မြန်မာသင်းတို့ဂိုးတွေကိုထုံးဝင်နိုင်တဲ့ထပ်ဖြိုးဝေတို့က38မိနစ်နဲ့42မိနစ်ဒီမှာတွင်းခဲ့လို့ပထမပိုင်းမှာတော့ငိုးကိုမရှိနဲ့ဥဆောင်နေခဲ့တာပါအဲဒါပေမဲ့ဒုတိယပိုင်းပြန်ဆပြီးပွဲချိန်52မိနစ်မှာတော့တီမောဘက်ကတကူးပြန်သွင်းပြီးတော့64မိနစ်မှာနောက်ထပ်တကူးပြန်သွင်းလို့တကူးတည်တည်ဖြစ်ခဲ့ပါတယ်။ဒါပေမဲ့ပွဲပြီးကနေဒန်ရအချိန်ပုံ9မိနစ်မှာတော့မြန်မာအသင်းကအဝနာဆိုးကဂိုးရှိကနေအနီးကပ်ကန်သွင်းခဲ့လို့မြန်မာကနောက်ဆုံးမှာ3ဂိုး2ဂိုးနဲ့နိုင်သွားခဲ့ပါတယ်။မေလ10ရက်နေ့မနေ့ကကစားခဲ့တဲ့ဖိလစ်ပိုင်နဲ့ပွဲမှာတော့မြန်မာအသင်းဟာဖိလစ်ပိုင်ကို3ဂိုး2ဂိုးနဲ့နိုင်ပြီးနှစ်ပွဲကစားပြီးတဲ့အချိန်မှာတော့နှစ်ပွဲစလုံးနိုင်ထားပါတယ်။ဒီပွဲမှာမြန်မာအသင်းအတွက်ဂိုးတွေကိုတော့ဝင်းနိုင်ထွန်းမိုးအောင်လွင်နဲ့အသင်းကောင်းဆောင်စိုးမိုးကျော်တို့က2မိနစ်52မိနစ်နဲ့53မိနစ်ဒီမှာတွင်းခဲ့တာဖြစ်ပါတယ်။ဒါကြောင့်မြန်မာအသင်းဟာအခုဆိုရင်6မှတ်နဲ့အုပ်စုအေမှာထိပ်ဆုံးကရောက်နေပြီးတော့အရှင်ဗီယက်နမ်အသင်းကတော့ဝင်းနိုင်တပွဲတည်4မှတ်နဲ့ဒုတိယနေရာမှာရှိနေပါတယ်။မြန်မာအသင်းဟာအုပ်စုတတိယပွဲစဉ်ဖြစ်တဲ့မေလ13ရက်နေ့မှာအရှင်ဗီယက်နမ်အသင်းနဲ့ကစားမှာဖြစ်ပြီးတော့လာမယ့်မေလ15ရက်နေ့မှာတော့အင်ဒိုနီးရှားအသင်းနဲ့ကစားမှာဖြစ်ပါတယ်။2022ခုနှစ်32ကြိမ်မြောက်အရှေ့တောင်အာရှအစားပြိုင်ပွဲရဲ့ဖွင့်ပွဲကိုတော့ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာမနက်ဖြန်မေလ12ရက်နေ့မှာစတင်ကျင်းပမှာဖြစ်ပြီးတော့23ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။ဥရောပကဘောလုံးပွဲတွေဘက်မှာတော့ပေါ်တူဂီမှာတော့ပေါ်တိုအသင်းချန်ပီယံဖြစ်သွားပါတယ်။စနေနေ့ကပေါ်တိုနဲ့ဘန်ဖီကာတို့ကစားကြတာမှာပေါ်တိုအသင်းကပွဲပြီးကနေဂျန်ရအချိန်ပေါ်မှာသွင်းတဲ့တကူးတွေနဲ့ကတ်နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါ။ဒါဟာပေါ်တိုအတွက်တော့2019-2020ဘောလုံးရာသီနောက်ပိုင်းမဘေးချန်ပီယံစုကိုပထမဆုံးအကြိမ်ပြင်ရတာဖြစ်ပါတယ်။ဂူလိုချန်ပီယံဖြစ်သွားတဲ့အတွက်ပေါ်တိုအသင်းဟာပေါ်တူဂီမဘေးချန်ပီယံစုကိုအကြိမ်30ကျောက်ရလိုက်တာလည်းဖြစ်ပါလိမ့်မယ်ညာ။နော်ဝေးတိုက်စစ်မှုဟာလန်ကိုဝယ်ဖို့အတွက်ဒေါ့တမန်အသင်းနဲ့သဘောတူညီမှုရသွားပြီဖြစ်တယ်လို့မန်ချက်စတာစီးတီးအသင်းကအင်္ဂါနေ့မှာပဲခြေညာလိုက်ပါတယ်။လက်ရှိမှာဥရောပရဲ့အကောင်းဆုံးတိုက်စစ်မှုတွေကတူဖြစ်တဲ့ဒေါ့တမန်တိုက်စစ်မှုဟာလန်ကိုဗက်စီတီအသင်းကပေါင်း50သန်းနဲ့ဝယ်လိုက်တာဖြစ်ပါတယ်။ဟာလန်ကိုစာချုပ်တက်မကုန်ကမှတခြားအသင်းတစ်ခုကဝယ်ခြင်းနဲ့ဆိုရင်ဒေါ့တမန်အသင်းကိုပေါင်း50သန်းပေးရမယ်ဆိုတဲ့အချက်ပါဝင်ပြီးတော့မန်စီးတီးဘက်ကဒီစာချုပ်မှာပါတဲ့အချက်တိုင်းပေးပြီးတော့ဝယ်လိုက်တာဖြစ်ပါတယ်။အသင်းတစ်ခုကြားမှာအခုလိုသဘောတူညီမှုရသွားပြီဖြစ်တဲ့အတွက်မန်စီးတီးနဲ့ဟာလန်ကြားစာချုပ်ကိစ္စအသေးစိတ်ဆွေးနွေးဖို့ပဲကြံတော့တယ်ဖြစ်တယ်လို့လည်းဆိုပါတယ်။ဘောလုံးသမားပြောင်းရွှေ့ကြေးတွေဈေးကြီးနေတဲ့အချိန်မှာအခုလိုအသက်20နှစ်သာရှိပြီးတော့ဥရောပရဲ့အကောင်းဆုံးကစားသမားတွေထဲကတယောက်ဖြစ်တဲ့ဟာလန်ကိုရလိုက်တာကတော့မန်စီးတီးအတွက်တကယ်ကိုတန်တယ်လို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ။တင်နစ်ရင်းနေပတ်မှာတော့စပိန်နိုင်ငံမဒရစ်မြို့မှာကစားခဲ့တဲ့မဒရစ်အိုပန်တင်နစ်ပြိုင်ပွဲမှာစပိန်နိုင်ငံကဆယ်ကျော်သက်အရွယ်လူငယ်ကစားသမားအဲလ်ကာရက်စ်ကနာမည်ကြီးတွေကိုပွဲစဉ်တစ်လျှောက်အနိုင်ကစားပြီးချန်ပီယံဖြစ်သွားပါတယ်။အသက်19နှစ်သာရှိသေးတဲ့ကာလို့စ်အဲလ်ကာရက်စ်ဟာကွာတာဖိုင်နယ်မှာတော့စပိန်ကနာမည်ကြီးရာဖဲလ်နဒါလ်ကို 6-1-6-3 နဲ့အနိုင်ရပြီးဇီဗီဖိုင်လေးပါကမ္ဘာနံပါတ်1နိုဗက်ဂျိုကိုဗစ်နဲ့အကြိမ်နဲ့ကစားပြီးတော့6-0-5-6နဲ့အနိုင်ရပါတယ်။မေလ10ရက်နေ့ကတနင်္ဂနွေနေ့ကကစားခဲ့တဲ့ final မှာတော့ဂျာမနီကအလက်ဇန်ဒါဇဗာရော့ကို 6-3-6-1 နဲ့နှပွဲပြတ်နိုင်ပြီးမက်ဒရစ်အိုပန်တင်းနစ်ပြိုင်ပွဲကိုဘူဆွဲသွားပါတယ်။နာမည်ကြီးကစားသမားတွေကိုပွဲစဉ်တစ်လျှောက်အနိုင်ယူပြီးချန်ပီယံဖြစ်လာတဲ့အတွက်ကစားလာတဲ့တစ်လျှောက်အကောင်းဆုံးကစားနိုင်လိုက်တာလားဆိုတဲ့အပေါ်မှာတော့အယ်ကာရက်စ်ပြောတာက
Probably I would say this is my best week ever
။ဒါတော့ကျွန်တော်ကစားခဲ့တဲ့တစ်လျှောက်အကောင်းဆုံးသတင်းပတ်ဖြစ်နိုင်ပါတယ်။တင်းနစ်သမိုင်းမှာအကောင်းဆုံးကစားသမားနှစ်ယောက်ဖြစ်တဲ့နာဒါနဲ့ဂျိုကိုဗစ်တို့ကိုကျွန်တော်နိုင်လိုက်တာပါနာဒါကို quarter final နဲ့ဂျိုကိုဗစ်ကို semi final မှာနိုင်တာပါပြီးတော့ final မှာလည်းနောက်ထပ်ကစားသမားကောင်းတဦးလည်းဖြစ်ကမ္ဘာအဆင့်3လည်းဖြစ်တဲ့ Zverev ကိုနိုင်လိုက်တာပါဆိုတော့ဒါကကျွန်တော်အတွက်အကောင်းဆုံးသတင်းပတ်လို့ပြောလို့ရပါတယ
်အခုလိုနိုင်လိုက်တာကြောင့်လည်းလာမယ့်ပြင်သစ် open မှာပူဆွေးနိုင်ခြင်းရှိတယ်ဆိုပြီးတော့တစ်ပေးခံရတဲ့အထက်မှာပါလာနေပါတယ်ဆိုတော့သူအနေနဲ့ Grand Slam ပြိုင်ပွဲတွေကိုဘူဆွဲဖို့အတွက်အစဉ်သင့်ဖြစ်နေပါပြီလား
Yes, yeah, I think so. I think I am ready.
ဟုတ်ပါတယ်ကျွန်တော်အနေနဲ့ Grand Slam ပြိုင်ပွဲကိုဘိုးဆွဲဖို့အတွက်အစဉ်အသင့်ဖြစ်နေပြီလို့ထင်ပါတယ်အဲ့ဒီအတွက်အစဉ်အသင့်ဖြစ်နေပါပြီဒီနေ့အတွက်ကျွန်တော်ရဲ့ရည်မှန်းချက်ကတော့ပထမဆုံး Grand Slam ဆုကိုရအောင်လုပ်ဖို့ပါအဲ့ဒီအတွက်ကျွန်တော်ကြိုးစားသွားမှာဖြစ်ပြီးပြင်သစ် Open မှာဘာဖြစ်လာမလဲဆိုတာကြည့်ကြသေးတာပါဗျာ
ဒီဘက်မှာချန်ပီယံဖြစ်လိုက်တာကြောင့်သူဟာ Masters 1000ပြိုင်ပွဲတွေမှာဘိုးဆွဲတဲ့အထက်မှာဒုတိယအသက်ငယ်ဆုံးကစားသမားလည်းဖြစ်လာခဲ့ပါတယ်သူရဲ့တနိုင်ငံသေးသားနဒါကတော့ Alcaraz ဟာကားအသစ်တစ်စင်းနဲ့တူတယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ
် First I think he's younghe's new and all the new things are much more
interesting. တမန်တစ်ချက်ကတော့သူကငယ်တယ်လူသေးဖြစ်တယ်အဲ့ဒီတော့ဗျာအစ်စ်ကဟောင်းနေတယ်ပို့ပြီးတော့စိတ်ဝင်စားဖို့ကောင်းတယ်လေခင်ဗျားကားအစ်စ်တစ်စင်းတွေ့တဲ့ကအဲ့ဒီကားအစ်စ်ကဟောင်းတဲ့တော့ပို့ပြီးတော့ကြည့်ကောင်းနေတာအမှန်ပဲလေတယ်လီဖုန်းလေးဒီလိုပဲအစ်စ်ကဟောင်းတဲ့ပို့ကြည့်ကောင်းတာပါပဲဒါကဒီလောကကြီးမှာဖြစ်နေကြပဲလေဒါနဲ့ပတ်သက်ပြီးတော့ဘာမှပြောစရာမရှိပါဘူးတစ်ချိန်တည်းမှာပဲသူ့လိုမျိုးကျွန်တော်နဲ့တနိုင်ငံတည်းသားတယောက်ဒီလိုအောင်မြင်မှုရနေတာကိုတွေ့ရတာကျွန်တော်ဝမ်းသာပါတယ်
အခုနှစ်ပြည်သက် Open Tennis ပြိုင်ပွဲတွေကိုတော့ရှင်းသတင်းပတ်မေလ16ရက်နေ့ကနေဇွန်လ5ရက်နေ့ထိပြည်သက်နိုင်ငံ Paris မှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
။ဒါတော့ကိုရန်နိုင်အပတ်စဉ်တင်ဆက်နေကြဖြစ်တဲ့တပတ်အတွင်းအားကစားသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOA ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ကျွန်တော်တို့ဒီမိမိတို့ဒေတာတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုစာရေးသားပေးပို့လို့ရတယ်ဆိုရင်တော့ကျွန်တော်ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာဖြစ်ပါတယ်ဗျာ
ဥရောပရုရှားကသဘာတံငွေတင်ပို့နေတဲ့လမ်းကြောင်းတစ်ခုကိုပိတ်လိုက်တဲ့အကြောင်းယူကရိန်းကဗိုလ်ထုနေမှာကြေညာလိုက်ပါတယ်ရုရှားကထောက်ခံအားပေးနေတဲ့ခွတ်ထွက်ရေးသမားတွေထိန်းချုပ်ထားတဲ့ယူကရိန်းရှေ့ပိုင်းကတဆင့်တင်ပို့မှုတွေကိုကြားဖြတ်ယူလာပါဝင်ရန်သူတွေရဲ့နှောက်ယှက်မှုတွေရှိနေတဲ့အကြောင်းပိတ်လိုက်ရတဲ့အကြောင်းယူကရိန်းသဘောတမ်းဝင်တင်ပို့မှုလုပ်ငန်းကပြောဆိုလိုက်တာပါအနောက်ယူရိုပါကိုရုရှားကတင်ပို့နေတဲ့တမ်းဝင်တွေရဲ့၃ပုံ၃ပုံလောက်ဟာယူကရိန်းကဖျက်ဆီးနေတာဖြစ်ပြီးပိုက်လိုင်းတစ်ခုကိုပိတ်လိုက်ပြီးမြဲတခြားနေရာကနေပို့လို့ရနေသေးတဲ့အတွက်လက်တလုံးမှာကြီးကြီးမားမားထိခိုက်မှုတွေမရှိနိုင်ဘူးလို့လည်းခန့်မှန်းကြပါတယ်ရုရှားဆူရပိုင်း Gazprom ဆိုင်ကုမ္ပဏီကတော့ဥရောပကိုယူကရိန်းကနေတဆင့်တင်ပို့နေတဲ့ဓာတ်ငွေပမာဏ25ရာခိုင်နှုန်းကျဆင်းသွားတဲ့အကြောင်းပြီးခဲ့တဲ့ရက်ကပဲကြေညာထားတာပါဂျော်ဒန်ပြည်နောက်ဘက်ကန်ဒေသမှာအီဇွေးစစ်တပ်ရဲ့စစ်စင်ရေးတစ်ခုကိုသတင်းယူနေစဉ်အဂျာဇီးရာသတင်းတောက်ပြစ်ခတ်တပ်ဖြတ်ခံခဲ့ရတဲ့အပေါ်အမေရိကန်နဲ့ကုလသမဂ္ဂတို့ကပြစ်တင်ရွှေ့ချလိုက်ကြပါတယ်အသက်50နှစ်အရွယ်ပါလက်စတိုင်းအမေရိကန်သတင်းတောက်ရှရင်အဘူအခလာဂျင်းနင်းမြို့မှာသတင်းယူနေတော့မီဒီယာသမားအဖြစ်အထင်ရှားဝေဆထားရင်းနဲ့ပြစ်ခတ်ခံရတာလို့လည်းပြောဆိုကြပါတယ်တဲ့တော့ဒီဆုံးတဲ့အတွက်စိတ်မကောင်းဖြစ်ရကြောင်းနဲ့တပ်ဖြတ်မှုအတွက်အပြင်းထန်ရှုတ်ချကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Net Price ကပြောဆိုလိုက်တာပါပြစ်ခတ်မှုကိုစနစ်တကျနဲ့အမြန်ဆုံးစူးစမ်းစစ်ဆေးဖို့တာဝန်ရှိသူတွေကိုအရေးယူဖို့လည်းတိုက်တွန်းခဲ့ပါတယ်အဂျာစီးယားသတင်းတော့ဒီဆုံးမှုဟာကမ္ဘာတစ်လွှားကသတင်းမီဒီယာတွေပေါ်တက်ခတ်မှုဖြစ်ကြောင်းလည်းပြောဆိုခဲ့တာပါလူခွင့်ရေးဆိုင်ရာကွန်သမကမဟာမင်းကြီးယုံကလည်းသတင်းတော့ဒီဆုံးမှုအတွက်တုံ့လုံမှုရဲ့အကြောင်း Twitter ကနေပြောဆိုလိုက်ပါတယ်တပြတ်မှုကိုပွင့်လင်းမြင်သာမှုရှိရှိတည်ကြလွတ်လပ်စွာစုံစမ်းဖော်ထုတ်ဖို့နဲ့ကျူးလွန်သူတွေအပြစ်ပေးမခံရဘဲလွတ်မြောက်နေတာတွေအဆုံးသတ်ဖို့လဲတိုက်တွန်းနေတာပါကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ညွှန်ကြားမှုချုပ်ကလည်းဒင်းတောက်တတ်ခံရမှုကိုစုံစမ်းဖော်ထုတ်ဖို့တိုက်တွန်းခဲ့ပါတယ
်ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubair Al-Tayyab တို့ဖြစ်ကြပါတယ်။ VOA ရဲ့ကြော်သားပရင်းနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းနိုမီတာ24 40 51လမ်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်ခဲ့တာဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုစိတ်နှလုံးရှင်လန်းချမ်းမြေ့ပြီးတော့ဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးတားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.